Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင် VOA American တန်ရက်2016ခုနှစ်အောက်တိုဘာလ23ရက်ကြာသပတေးနေ့ည9:00နာရီကနေ 10:00 နာရီထိအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ line meter 2532 50နဲ့ line lat meter 190တို့ကနေဖမ်းယူနိုင်နိုင်ပါတယ်ရှင်။ကျွန်မခွာညိုပါအခုညပိုင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင
်မင်္ဂလာပါခင်ဗျာကျွန်တော်ကတော့အောင်ပါဒီညဘက်သတင်းတွေကိုမဲ့အီသန်စင်နဲ့အတူကြင်ညာပြေးသွားမှာပါကမ္ဘာနန်းသက်အရှေ့ကြာဆုံးအုပ်ချုပ်မင်းလုပ်ခဲ့တဲ့ထိုင်းဘရင်ဘူမီပေါ်အဒူရာဒက်ဒီကနေ့မှာကန်တော်ကုန်လွန်သွားပြီဖြစ်ပါတယ်တောင်ကိုရီးယား Samsung Company ကအမေရိကန်နိုင်ငံတွေက Galaxy Note 7 Smartphone တွေကိုပြန်ပြီးတော့တင်လိုက်ပါတယ်တခါဒီ2016ခုနှစ်အတွဲစာပေဆိုင်ရာနိုဘယ်ဆုကိုဂန်ဝင်ဂီတပညာရှင်ဘော့ဘ်ဒိုင်လန်ချီးမြှင့်ခံရပါတယ်ဒါလို့ထိတဲအောင်သတင်းတွေကိုတင်ပြပေးတော့ရှိပါတယ်မခွန်ညိုရေ
ကာမာပြီအခုညပိုင်းသတင်းလာရတဲ့မှာတော့ဒီကမ္ဘာနန်းသက်အရှိဆုံးထိုင်းဘီယံမင်းမြတ်နတ်ရွာစွမ်းကန်ကုန်ခဲ့တဲ့သတင်းနဲ့အတူထိုင်းနိုင်ငံမှာနေထိုင်သူမြန်မာလူမျိုးတွေရဲ့ဝမ်းနဲ့မှတ်တမ်းတွေကိုလည်းအခုလိုတည်ကြရမှာပ
ါသူတို့ရဲ့လူမျိုးတွေနဲ့အတူတူတန်းတူအခွင့်အရေးမရပါနဲ့များလဲကလေးတွေကပြညာသင်ခွင့်ရတာတွေရောလွတ်လပ်စွာသွားလာခွင့်ရတာတွေရော
ထိုင်းနိုင်ငံကမြန်မာရွှေ့ပြောင်းလုပ်သမားတဦးရဲ့ပြောပြချက်ဖြစ်ပါတယ်တခါရခိုင်ပြည်နယ်မောင်တော်ဒေသကတိုက်ပွဲတွေကြိုးကြဖြစ်နေတာနဲ့အတူရှမ်းပြည်နယ်ဘက်ကတိုက်ပွဲအခြေအနေတွေကိုလည်းနှာစင်ကြရဖို့ရှိပါတယ်ဒီလိုသတင်းဆောင်မတွေမတိုင်ခင်တော့အခုအရင်ဆုံးနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်အောင်နဲ့မတ်ဤတန်စင်တို့ကကြီးညာပါမယ်ရှင်
ကမ္ဘာနန်းသက်အရှိကြာဆုံးအုပ်ချုပ်မင်းလုပ်ခဲ့တဲ့ထိုင်းဘီယံဘူမီပေါ်အဒူရာဒက်ဒီကနေ့မှာကန်တော်ကုန်သွားပြီဖြစ်ကြောင်းထိုင်းဘီယံနန်းတော်ကပြောပါရယ်ဘီယံမင်းမြတ်ရဲ့ကျမ်းမာရေးအခြေအနေဆိုးရွားနေတာကြာပြီဖြစ်ပြီးသူ့ရဲ့နောက်ဆုံးအခြေအနေကိုဘန်ကောက်ဆေးရုံမှာကုန်လွန်ခဲ့ရတာပါတက်တော်88နှစ်ရှိပြီဖြစ်တဲ့ထိုင်းဘီယံဘူမီပေါ်ဟာသွေးပေါင်ကျနေပြီးတော့သူ့ရဲ့ကြောက်ကန့်တဲ့အသေးဟာလည်းပုံမှန်အလုံးမလုံးနိုင်တော့တာကြောင့်အသက်ရှူထောက်ကူဆက်သုံးနေရတဲ့ကြောင်းထိုင်းတော်ဝင်မိသားစုကဗုဒ္ဓဟူးနေ့မှာပဲကြေညာချက်ထုတ်ပြန်ခဲ့ပါရယ်ထိုင်းပြည်သူရာနဲ့ချီရမနေ့ကနဲ့ဒီကနေ့မှလည်းဘန်ကောက်မြို့တော်ကစီရီရတ်ဆေးရုံမှာထိုင်းဘီယံကြီးနဲ့ဆက်ဆက်ဖော်ပြတဲ့အယောင်တွေဖြစ်တဲ့ပန်းအောင်နဲ့အဝါရောင်ရှယ်ရင်းကြီးတွေဝေးပြီးထိုင်းဘီယံဘူမီဘော့အတွက်ဆုတောင်းပေးနေကြပါတယ်ထိုင်းဘီယံကြီးကိုနိုင်ငံသားအများစုကတလေးတမြတ်ထားတာကြောင့်အခုသူကွယ်လွန်သွားတဲ့သတင်းဟာထိုင်းလူစု68တန်းအတွက်တော့ကြီးမားတဲ့ဆုံးရှုံးမှုလည်းဖြစ်ပါတယ်ဘရင်ကန်တော်ကုန်တော်ကြောင့်ဝမ်းနဲ့ချေကွဲခြင်းထိမ့်မတ်ကာလအဖြစ်မနေ့ဖန်ကနေစတင်ပြီးတော့ဒီတနေ့တက်မှတ်လိုက်ပါတယ်ရမနိုင်လို့လည်းတီးကြတဲ့ဘူမီဘောဘယင်ကြီးဟာအသက်16နှစ်အရွယ်1946ခုနှစ်ကနတ်တက်ခဲ့တာပါသူ့ရဲ့အကိုရောအသက်20အရွယ်အနန္ဒာမဟီဒောဘယင်ထူးထူးဆန်းဆန်းပဲတနက်ပြစ်ခံရလို့တည်ဆုံသွားခဲ့ပြီးတဲ့နောက်ဘယင်ဘူမီဘောနတ်တက်ခဲ့တာဖြစ်ပါတယ်ဘယင်ဘူမီဘောနေရာမှာဆက်ခံရမယ့်တားတော်အင်ရှင်မင်းသားဝတ်ချီလလောင်ကုံကတော့သူခမင်းတော်ဘယင်ကြီးလိုလူအများလေးစားရတဲ့သူတယောက်မဟုတ်တာကြောင့်ဒီနေ့ဆက်ခံရင်းနဲ့ပတ်သက်ပြီးထိုင်းပြည်သူတွေကြားမှာစိုးရိမ်မှုတွေကြီးမားနေပါတယ်ခင်ဗျာ
မကြသေးငယ်ဖြစ်ပွားခဲ့တဲ့ရခိုင်ပြည်နယ်အတွင်းကနေကြားဆောင်စခန်းတွေကိုဝင်ရောက်တိုက်ခိုက်မှုနဲ့နောက်ဆက်တွဲအကြမ်းဖက်မှုတွေအတွင်းထပ်မံတိုက်ဆုံမှုတွေကိုကြားသိရတာကြောင့်အမေရိကန်တန်ယုံကအလွန်စိုးရိမ်မကင်ဖြစ်မိကြောင်းကိုအမေရိကန်တန်ယုံပြောခွင့်ရကအခုလိုပြောပါတယ်
The U.S. Embassy is very concerned about the recent attacks on border guard police posts in Rakhine State and subsequent violence.
ဒါပြင်ကြာဆုံးကွယ်လွန်သွားခဲ့သူတွေရဲ့မိသားစုဝင်နဲ့ထပ်တူဝမ်းနဲ့ကြေကွဲပါတယ်ဆိုပြီးတော့ American တယုံပြောခွင့်ရကပြောပါတယ်တိုက်ခိုက်မှုကျူးလွန်ခဲ့ကြသူတွေကိုတရားဥပဒေနဲ့အညီတေးကြစွာရေးယူနိုင်မယ်စီစစ်တေးကြပြီးပွင့်လင်းမြင်သာမှုရှိတဲ့စုံစမ်းစစ်ဆေးမှုတွေလုပ်ဖို့မျှော်လင့်ထားတဲ့အကြောင်းကိုလည်းရေးသားထားပါတယ်အခုဖြစ်ပွားခဲ့တဲ့ကိစ္စရပ်တွေနဲ့ပတ်သက်ပြီးထိန်းထိန်းသိမ်းသိမ်းဆောင်ရွက်ကြဖို့အနောက်ရရှိတဲ့သတင်းရင်းမြစ်တွေကိုတေးကြစွာစီစစ်ဖို့အပြစ်မဲ့သူတွေအခွင့်အရေးတွေကိုကာကွယ်ပေးဖို့နဲ့နောက်ထပ်အကြမ်းဖက်မှုတွေမဖြစ်ပွားစေရတဲ့အတွက်ပါဝင်ပတ်သက်သူတွေအားလုံးကိုတန်ယုံကမြစ်တာရက်ခံထားပါတယ်အခုလိုတိုက်ခိုက်မှုနဲ့ပတ်သက်တာတစ်ခါပြည်နယ်အတွင်းပြိပခဖြစ်စေတဲ့အခြေခံအကြောင်းရင်းတွေကိုဂိုင်းတွေဖြည့်ရှင်းဖို့အစိုးရရဲ့ကြိုးပမ်းဆောင်ရွက်မှုတွေကိုအားပေးကူညီသွားမယ်လို့လည်းတန်ယုံအမေရိကန်တန်ယုံရဲ့ Facebook စာမျက်နှာမှာဖော်ပြထားပါတယ်ရှင်
။တောင်ကိုရီးယား Samsung Company ကအမေရိကန်နိုင်ငံထဲက Galaxy Note 7 Smartphone တွေကိုပြန်သိမ်းတာမှာအရင် Note 7S မီးလောင်ပေါက်ကွဲလို့အစားလဲပြီးတဲ့ဖုန်းတွေကိုပါပြန်သိမ်းဖို့ဆောင်ရွက်နေတယ်လို့ဒီ Samsung ကကြာသပတေးနေ့ကပြောပါတယ်ဒီတစ်ပတ်အစောပိုင်းတုန်းက Samsung ကဒီဖုန်းအပူလွန်ခဲ့လို့သူ့ရဲ့ smartphone ထုတ်လုပ်မှုကိုအပြီးတိုင်ရစဲမယ်လို့ကြေညာပြီးတဲ့နောက်ပိုင်းမှာဒီလို Samsung ရဲ့ website မှာလူသုံးကုန်ပစ္စည်းအနေနဲ့ကင်းရေးကော်မရှင်ကထုတ်ပြန်လိုက်တာပါစက်တင်ဘာလ15ရက်နေ့တုန်းကပထမတထုပ်ပြန်သိမ်းခဲ့တဲ့ဒီရောင်းမိသား Galaxy Note 7 smartphone အလုံးတစ်သန်းအပါအဝင်ပြန်အစားထိုးလဲပြီးတဲ့ဖုန်းတွေပါ အားလုံးဒီနှစ်တန်းနီးပါးကို Samsung ကတိုးချက်ပြီးတော့ပြန်သိမ်းသွားမယ်လို့ကုန်ပစ္စည်းကြီးကြပ်ရေး agency ကဆိုပါတယ်အရင်လပထမတုတ်တွင်းက Note 7 phone တွေအပူလွန်ခဲ့တဲ့အစီရင်ခံစာ23ခုလောက်ရခဲ့ပါတယ်ဒီပထမတုတ်ပါဝင်တယ်လို့ phone battery ပြဿနာမျိုး96ခုလောက်ဒီအမေရိကန်နိုင်ငံထဲမှာတွေ့ရတယ်လို့ agency ကပြောပါတယ်အပူလောင်မှု73ခုနဲ့ဖုန်းကြောင့်ပျက်စီးဆုံးရှုံးမှု48ခုကို Samsung ကရင်ဆိုင်ခဲ့ရပါတယ်အစ်တစ်လုံးပြန်လဲပေးခဲ့တဲ့ဖုန်းတွေပါဝင် Galaxy Note 7 phone တွေကိုသုံးသူတွေအားလုံးဒီ power ပိတ်ပြီးတော့အသုံးပြုတာကိုချက်ချင်းရပ်လိုက်ဖို့ agency ကလည်းတိုက်တွန်းထားပါတယ်ခင်ဗျာ
ကိုလံဘီယာအစိုးရနဲ့သဘုံတွေကြားမှာနှစ်ပေါင်း50ကြာတိုက်ခိုက်ခဲ့တဲ့ပြည်ရင်းစစ်အဆုံးသက်ရေးငြိမ်းချမ်းသဘောတူညီချက်အပေါ်ထောက်ခံကြောင်းကိုနိုင်ငံတော်ကမြို့ကြီးတွေမှာလူတွေထောင်နဲ့ချီဆန္ဒဖော်ထုတ်ခဲ့ကြပါတယ်အစိုးရနဲ့ကိုလံဘီယာတော်လှန်ရေးလက်နက်ကိုင်တပ်ဖွဲ့ FARC သဘုံအဖွဲ့တို့ကြားမှာရရှိခဲ့တဲ့ငြိမ်းချမ်းရေးသဘောတူညီချက်ကိုထောက်ခံတဲ့အကြောင်းကိုဒုတိယကြိမ်မြောက်လူစုလူဝေးနဲ့မနေ့ကဗုဒ္ဓဟူးနေ့မှာဆန္ဒထုတ်ဖော်ပြသခဲ့ကြပါတယ်အစိုးရဘက်ကလူထုဆန္ဒခံယူပွဲအတွင်းမှာတော့ဒီသဘောတူညီချက်ကိုကန့်ကွက်တဲ့ဘက်ကပုတ်ကတိကနဲ့အနိုင်ရထားတာပါငြိမ်းချမ်းရေးသဘောတူညီချက်ကိုဆက်လက်ထိန်းသိမ်းနိုင်ဖို့ငြိမ်းချမ်းရေးနိုဘယ်ဆုရှင် Juan Manuel Santos ဟာအတိုက်ခံတွေ FARC အဖွဲ့ကိုယ်စားလှယ်တွေနဲ့ဆက်လက်တွေ့ဆုံဆွေးနွေးနေစမှာအခုလိုထောက်ခံဆန္ဒပြပွဲတွေပေါ်ပေါက်လာတာပါဒီငြိမ်းချမ်းရေးသဘောတူညီချက်နဲ့ပတ်သက်လို့လူထုဆန္ဒထောက်ခံပွဲမှာပွဲကိုကျင်းပရမှာကန့်ကွက်သူ 50.2 ရာခိုင်နှုန်းထောက်ခံသူ 49.8 ရာခိုင်နှုန်းမဲရီအတွက်9,400လောက်နဲ့မမျှော်လင့်မှန်ကပ်ပြီးရှုံးခဲ့တာပါကျူတက်ကောက်ခံကျူတင်ကောက်ခံရရှိတဲ့သဘောထားစစ်တမ်းတွေရဒီငင်းချင်းသဘောတူညီချက်ကိုထောက်ခံသူရေအတွက်များလာကြောင်းထွက်ပေါ်လာတဲ့ရလက်အပေါ်ကိုလံဘီယာခေါင်းဆောင်တွေကအားအသိငဲ့ကြပါတယ
် VOA American အသံညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239ကလိုင်းဒိုမီတာ25 kHz 1196ကလိုင်းဒိုမီတာ32 kHz 932လိုင်းဒိုမီတာ58 kHz 585နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင
်။ကြော်ဝင်းနေညဘက်သတင်းတွေကို VOE ကနေဆက်လက်ကြေညာနေပါတယ်ခင်ဗျာ2016ခုနှစ်အတွက်စာပေဆိုင်ရာနိုဘယ်ဆုကိုကန်ဝင်ဂီတပညာရှင်Bob Dylan ချီးမြှင့်ခံရပါတယ်သူကပထမဆုံး Nobel ဆုရရှိတဲ့သချင်းရေးဆရာလည်းဖြစ်ပါတယ်အမေရိကန်ရဲ့ကြီးမားလုံးတဲ့သချင်းရေးဖွဲ့မှုအစဉ်လာထဲမှာကြပြားဆန်းဆန်းဖော်ပြချက်အစ်စ်တွေစမ်းသစ်ဖန်တီးခဲ့တဲ့အတွက်အသက်85နှစ်အရွယ် Dylan ကိုစာပေဆိုင်ရာ Nobel ဆုချီးမြှင့်လိုက်တာလို့ Swedish Academy ရဲ့ကြေညာချက်မှာဖော်ပြထားပါတယ်လွန်ခဲ့တဲ့နှစ်ပိုင်းတွေတုန်းက Mr. Dylan ဟာ Nobel ဆုရလိမ့်မယ်ဆိုတဲ့ခံမှန်းမှုတွေထွက်ပေါ်ခဲ့ပူပါတယ်သူဟာစာပေဆိုင်ရာငြိမ်းချမ်းရေး Nobel ဆုချီးမြှင့်ခံရတဲ့ဒုတိယမြောက်အမေရိကန်နိုင်ငံသားလည်းဖြစ်ပါတယ်1993ခုနှစ်ကစာရေးဆရာမ Tony Morrison ဆုပထမဆုံးအကြိမ်ရရှိခဲ့တာပါ1959ခုနှစ်မှာဂီတာလောကကိုအခြေချခဲ့တဲ့ Dylan ဟာ Minnesota ပြည်နယ်က Coffee ဆိုင်မှာစတင်သချင်းဆိုခဲ့တာပါမင်းနီဆိုတာပြည်နယ်ဒီဒလူမြို့မှာ1941ခုနှစ်မေလ24ရက်နေ့ကဂျူမီသားစုအတွင်းမွေးဖွားခဲ့တဲ့မစ္စတာဒိုင်လန်ဟာဂီတာဘာဂျာနဲ့ဆန်နီယာတွေကိုကိုယ်တိုင်လေ့ကျင့်တိကျပြီးတော့တက်မြောက်လာတာပါဒီဇင်ဘာလ10ရက်နေ့ဆွေဒင်နိုင်ငံမှာကျင်းပမယ့်စူပီပွဲအခမ်းအနားမှာတော့မစ္စတာဒိုင်လန်ဟာစုတစိမ့်နဲ့အတူ$96,000 ရရှိမှာဖြစ်ပါတယ်ခင်ဗျာ
အီမန်နိုင်ငံ UT တပုံတွေထိမ့်ချွေရနေရာကနေအမေရိကန်ရေတပ်ဖြတ်သမောကိုမစ်ဆိုင်းဒုံးကျည်နဲ့ပြစ်မှတ်ထားတိုက်ခိုက်တာကိုပြန်လည်တုံ့ပြန်တဲ့အနေနဲ့ယီမန်မှာရှိတဲ့ရေဒါစခန်း3ခုကိုတိုက်ခိုက်ခဲ့တဲ့အကြောင်းကိုအမေရိကန်စစ်ဘက်ကဒီကနေ့မှပြောလိုက်ပါတယ်အမေရိကန်ဖြတ်သမော USS Nice ကနေ Bab el Mandeb ရေလက်ကြားမြောက်ဖက်ယီမန်နိုင်ငံပင်လယ်နီကမ်းရိုးတန်းတစ်လျှောက်မှာရှိတဲ့ရေဒါစခန်းတွေကိုတာဝေးပြစ် Tomahawk Cruise ဒုံးကျည်နဲ့ပြစ်လွတ်ခဲ့တဲ့အကြောင်းကိုပင်တဂွန်ကကြေညာချက်ထုတ်ပြန်ထားပါတယ်။ဒီလိုရေဒါစခန်းတွေကိုဖျက်ဆီးတာဟာနောက်နောက်မှာသင်္ဘောတွေကိုလိုက်လံရှာဖွေပြစ်မှတ်ထားတိုက်ခိုက်တာတွေကိုရော်ပါသွားစီမှာဖြစ်တယ်လို့ကြေညာချက်မှာဖော်ပြထားပါတယ်။အခုတိုက်ခိုက်မှုဟာအမေရိကန်ဝန်ထမ်းတွေနဲ့သင်္ဘောတွေကိုခုခံကာကွယ်တဲ့လုပ်ရဖြစ်တယ်လို့လည်းပင်တဂွန်ပြောခွင့်ရပီတာကော့ကပြောပါတယ်။အမေရိကန်သင်္ဘောတွေနဲ့ကုန်သွယ်ရေကြောင်းဆိုင်ရာသွားလာမှုတွေအပေါ်နောက်ထပ်ချိန်ချောက်မှုတွေလည်းရှိလာနိုင်ပါတယ်ရှင်။
2014ခုနှစ်ကဘိုကိုဟာရမ်စစ်သွေးကြွတွေပြန်ပြီးဆွဲဖမ်းဆီးခေါ်ဆောင်သွားတဲ့မင်းကလေးငယ်22ဦးဖမ်းဆီးသွားတဲ့အထဲတွေကဒီမင်းကလေးငယ်22ဦးပြန်လည်လွတ်မြောက်လာတယ်လို့နိုင်ဂျီးရီးယားအာဏာပိုင်တွေကပြောပါတယ်။နိုင်ဂျီးရီးယားသမ္မတမူဟာမဒူဘူဟာရီရဲ့ဒီပြောခွင့်ရကသူ့ရဲ့ Twitter စာမျက်နှာမှာရေးသားဖော်ပြထားပါတယ်။မလမ်ဂါဘာရှာဟူကနိုင်ငံတကာတချင်ဒီအဖွဲ့ရဲ့ညှိနှိုင်းဆောင်ရွက်ပေးမှုအရအစိုးရနဲ့ဘိုဂိုဟာရမ်အဖွဲ့တို့တွေ့ဆုံဆွေးနွေးခဲ့တဲ့ရလဒ်အနေနဲ့အခုလိုပြန်လည်လွှတ်ပေးလိုက်တာဖြစ်တယ်လို့လည်းပြောပါရခင်ဗျာ
ပေါ်တူဂီဝန်ကြီးချုပ်ဟောင်းအန်တိုနီယိုဂူတဲရက်စ်ကိုနောက်တက်လာမယ်။ကုလသမဂ္ဂအတွင်းမှုချုပ်တဲ့အဖြစ်ဒီကနေ့အတည်ပြုနိုင်လိမ့်မယ်လို့ကုလသမဂ္ဂအဖွဲ့ကြီးကမျှော်လင့်ထားပါတယ်။ပြီးခဲ့တဲ့သတင်းဘက်ကပဲလုံခြုံရေးကောင်စီမှမစ္စတာဂူတဲရက်စ်ကိုအတွင်းမှုချုပ်တဲ့အဖြစ်ခန့်အပ်ဖို့အဆိုပြုခဲ့ကြပြီးတဲ့နောက်ပိုင်းမှာအဖွဲ့ဝင်193နိုင်ငံပါကုလသမဂ္ဂအဖွဲ့ကြီးကလည်းဒါကိုတခင်းနဲ့ထောက်ခံတည်ပြုပေးလိမ့်မယ်လို့မျှော်လင့်တဲ့အကြောင်းကိုကုလသမဂ္ဂအထွေထွေညီလာခံသဘာပတိပီတာသွန်ဆန်ကကြီးညာချက်မှာထုတ်ပြန်ပြောဆိုခဲ့ပါတယ်။မစ္စတာဂူတဲရက်စ်ကိုဒီကနေ့တရားဝင်အတည်ပြုရင်တော့သူဟာဒီနှစ်2016ကုန်ပိုင်းမှာစပြီးတာဝန်ထမ်းဆောင်မှာဖြစ်ပါရဲ့ရှင
်ကြာသပတေးနေ့ညပိုင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်အောင်နဲ့မတ်ဤတန်စင်တို့ကြီးညာပေးခဲ့တာပါအခုမြန်မာပြည်ဆိုင်ရာသတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေကိုစက်တိုက်ထုတ်လွှင့်ပေးသွားမယ်ထဲမှာတော့ညနေခင်းတုန်းကအရေးပေါ်အခြေအနေကြောင့်တဝက်တစ်ပြက်သာထုတ်လွှင့်ပေးနိုင်ခဲ့တဲ့ရှမ်းပြည်နယ်ဘက်ကတိုက်ပွဲအခြေအနေကိုပြန်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်လို့စောင့်မျှော်နားဆင်နိုင်ပါတယ်ရှင်အခုတော့ထိုင်းဘရင်မင်းမြတ်နတ်ရွာဆန်တဲ့သတင်းနဲ့စပါမယ်ကမ္ဘာမှာနန်းသက်အရှိဆုံးထိုင်းဘရင်ဘူမီဘောအတူရာဒက်ဒီကနေ့ကွယ်လွန်သွားခဲ့ပါပြီ။တက်တော်88နှစ်နန်းဆန်သက်အနှစ်80ကျော်ခဲ့တဲ့ဘရင်ဘူမီဘောဟာအများပြည်သူရဲ့ချစ်ခင်ကြည်ညိုလေးစားခြင်းကိုခံရသူဖြစ်ပါတယ်။နိုင်ငံအတွက်စီလုံးညီညွတ်ခြင်းတည်ငြိမ်စေခြင်းနဲ့ရိုးရာအစဉ်လာကိုထိန်းသိမ်းသူဘရင်တစ်ပါးအဖြစ်စံပြဖြစ်အောင်ရည်တည်နိုင်ခဲ့သူလည်းဖြစ်ပါတယ်။ဒါပေမဲ့နိုင်ငံရေးသမားတွေနဲ့စစ်တပ်ကအတိုက်ခံတွေကိုနှိပ်ကွပ်ဖို့ဘရင်ကြီးရဲ့ဩဇာကိုအသုံးချတာတွေလည်းရှိခဲ့ပါတယ်။အာရှနိုင်ငံတွေထဲမှာဩဇာအရှိဆုံးခေါင်းဆောင်တွေကတယောက်ဖြစ်တဲ့ထိုင်းဘရင်ရဲ့ဘဝအကြောင်းတစ်စိတ်တစ်ဆောင်ကို VOE သတင်းတက်ဒန်နီယယ်ရှပ်ကသတင်းပေးပို့ထားပါတယ်ကိုရန်နိုင်ကပြောပြမှာပါရှင
်ထိုင်းနိုင်ငံသားအများပြားဟာထိုင်းဘရင်မင်းမြတ်ကြီးကိုကြီးညိုလေးစားကြပြီးတော့ဖျားလို့ကူးကွယ်ကြတာဖြစ်ပါတယ်ထိုင်းဘရင်မင်းမြတ်ရဲ့အလူဒါနရက်ရောပြီးတော့အမြဲတမ်းနှိမ့်ချပြောဆိုလေးရှိတဲ့ပုံရိပ်ကသူဟာအားထားလို့ရတဲ့ဘရင်တဦးဆိုတာကိုပြသနေပါတယ်ထိုင်းနိုင်ငံကတအူးစံပိုင်းဘရင်စနစ်ကိုဆွံ့လွှတ်ပြီးတဲ့နောက်ရသားဒီမိုကရေစီအစိုးရနဲ့စစ်တပ်အုပ်ချုပ်မှုကာလတွေတလျှောက်မှာလဲထိုင်းဘရင်မင်းမြတ်ကြီးဟာနိုင်ငံရေးမတည်မငြိမ်ဖြစ်နေတဲ့အချိန်တွေအတွင်းထိုင်းနိုင်ငံကိုတည်ငြိမ်အောင်လုပ်ပေးနိုင်တဲ့သူဖြစ်နေထောက်ခံသူတွေကသူ့ကိုပုံဖော်ကြပါတယ်1992ခုနှစ်ကထိုင်းစစ်တပ်နဲ့ဒီမိုကရေစီရေးလှုပ်ရှားသူတွေကြားလျက်ကြအကြမ်းဖက်မှုတွေဖြစ်ခဲ့ပြီးတဲ့နောက်မှာတော့ထိုင်းပြည်ကြီးကနှစ်ဖက်ခေါင်းဆောင်တွေကိုခေါ်ယူပြီးတော့နှစ်ဖက်စလုံးကိုရပ်တန့်ကြဖို့ထိုင်းအစိုးရရုပ်တံကနေတောင်းဆိုခဲ့ပါတယ်2006တုန်းကလည်းထိုင်းစစ်တပ်ကသက်စင်ရှင်ဝတ်ဆိုးရကိုအဂတိလိုက်ဆောင်းမှုဆွဲချက်တွေနဲ့ဖြုတ်ချပြီးတဲ့နောက်သူကထိုင်းနိုင်ငံသားတွေကိုညီညီညွတ်ညွတ်ရှိကြဖို့တောင်းဆိုခဲ့ပါတယ်။အဲ့ဒီအချိန်ကစပြီးထိုင်းနိုင်ငံရေးမှာဘရင်စနစ်ကိုထောက်ခံတဲ့ထိုင်းစစ်တပ်နဲ့မျိုးနွယ်အခွင့်အူးကန်လူဒန်းသားတွေကတစ်ဖက်အရင်ဝန်ကြီးချုပ်ဟောင်းကိုထောက်ခံတဲ့အခြေခံလူဒန်းသားတွေနဲ့လက်သမားတွေကတစ်ဖက်အဲ့ဒီနှစ်ဖက်ကြားမှာအဆင်မပြေမှုတွေဖြစ်လာခဲ့တာဖြစ်ပါတယ်။ဘရင်စနစ်ကိုစော်ကားတဲ့သူတွေကိုအေးအေးယူတဲ့အငင်းပွားစရာ Less Majest ဥပဒေကိုပြဋ္ဌာန်းခဲ့ပြီးတော့အဲ့ဒီဥပဒေကိုသုံးပြီးတော့နိုင်ငံရေးတိုက်ခန့်တွေနဲ့ဝေဖန်သူတွေကိုထောင်ဒဏ်15နှစ်အထိချမှတ်ပြီးတော့ဖိနှိပ်မှုတွေလည်းလုပ်ခဲ့ပါတယ်။ဒါပေမဲ့လည်းဘရင်စနစ်ပေါ်မှာထိုင်းနိုင်ငံသားအများစုကထောက်ခံနေတုန်းပဲဖြစ်ပြီးတော့သူ့ရဲ့အသက်85နှစ်ပြည့်မွေးနေ့မှာလည်းဘရင်ကြီးပေါ်မှာထောက်ခံတယ်ဆိုတာကိုပြသခဲ့ကြပါတယ်
။ဒီဖိနှိပ်ထားမှာပေါ်လေးကြာမှာလေးကြာရဲ့ပတ်သက်ပြီ
းကျွန်တော်ထိုင်းနိုင်ငံသားတွေရဲ့နှလုံးသားထဲမှာအခုလိုသဟဇာတာဖြစ်မှုကိုဆက်ပြီးတော့ကင်ဆယ်သွားမယ်ဆိုရင်ကျွန်တော်နိုင်ငံအနေနဲ့ဘလို့အခြေအနေမျိုးရောဖြစ်ဖြစ်ဘေးကင်းလုံခြုံစွာနဲ့ဆက်လက်ရပ်တည်နိုင်ပြီးတော့တည်ငြိမ်မှုကိုလည်းဆက်လက်ထိန်းသိမ်းနိုင်မှာဖြစ်သလိုအတားအဆီးခက်ခဲတွေကိုလည်းကျော်လွှားနိုင်မှာမို့မျှော်လင့်ချက်ရှိပါတယ်
ထိုင်းပြည်ကိုထောက်ခံသူတွေရဲ့ယုံကြည်ချက်နဲ့မျှော်လင့်ချက်တွေနဲ့ပတ်သက်ပြီးတော့ထိုင်းပြည်စနစ်ကိုထောက်ခံတဲ့ထိုင်းနိုင်ငံသားတူကတော့အခုလိုပြောပါတယ
် even though maybe in the past or even now we may have like conflicts maybe we divided into many colors but he's the one who
ဖြစ်ဖြစ်အခုပဲဖြစ်ဖြစ်ကျမတို့မှာပြဿနာတွေရှိကောင်းရှိနိုင်ပြီးအယောင်တွေအမျိုးမျိုးကွဲပြားနေပေမဲ့လေ तू ကတော့ထိုင်းနိုင်ငံသားအလုံးရဲ့နှလုံးသားတွေကိုပေါင်းစည်းညီညွတ်စေတဲ့ဥရီတော်ဘရင်ဖြစ်ပါတယ်
ထိုင်းနိုင်ငံသားအားလုံးကိုပေါင်းစည်းစေနိုင်ပြီးထိုင်းပြည်သူတွေအားလုံးရဲ့ချီးညိုလေးစားမှုကိုရယူနိုင်ခဲ့တဲ့ထိုင်းပြည်ကြီးဟာ2009ခုနှစ်ကစတင်ပြီးတော့ကျန်းမာရေးချိုးယွင်းလာနေပြီးပင်ပန်းနွမ်းနယ်တဲ့ဒဏ်အဆုတ်ဝေဒနာအုံနောက်မှာအသေးစားသွေးယိုစိမ့်နာစတဲ့ရောဂါတွေကြောင့်သူဟာဆေးရုံတက်ကုသနေရတဲ့အချိန်ကပိုပြီးတော့များလာခဲ့ပါတယ်။ထိုင်းပြည်ကြီးဘူမီဘော့ကိုအမေရိကန်ပြည်ထောင်စု Massachusetts ပြည်နယ် Cambridge မြို့မှာ1928ခုနှစ်ဒီဇင်ဘာ5ရက်နေ့ကမွေးဖွားခဲ့ပြီးတော့သူဟာဥရောပမှာအချိန်တော်ကြာပညာသင်ရသူဖြစ်ပါတယ်အဲ့နောက်1946ခုနှစ်မှာသူ့ရဲ့အကိုဖြစ်သူလောက်ကျန်ခံခဲ့ရပြီးတဲ့နောက်သူဟာထိုင်းနိုင်ငံရဲ့ဘရင်အဖြစ်နဲ့နမ်းတက်ခဲ့ပြီးတော့ကမ္ဘာမှာတရံအကြဆုံးဘရင်လည်းဖြစ်ခဲ့ပါတယ်ထိုင်းဘရင်ဘူမီပေါ်နတ်ရွာဆန်သွားတဲ့အတွက်သူ့နေရာကိုတော့တားဖြစ်သူအင်ရှင်မင်းသား မဟာဗာဂျီရာလောင်ခေါင်ကဘီရင်ဖြစ်တဲ့ဒီနန်ဆက်ခံသွားမှာဖြစ်ပါတယ်ခင်ဗျာ
။ကိုရနိုင်ပြောပြခဲ့တာပါရှင်။အခုလိုထိုင်းပြည်မင်းမြတ်ကွယ်လွန်အနေဆာရောက်သွားပြီဆိုတဲ့သတင်းဟာထိုင်းပြည်သူပြည်သားတွေတမကထိုင်းနိုင်ငံမှာနေထိုင်နေကြတဲ့မြန်မာလူမျိုးတွေကပါဝမ်းနည်းကြေကွယ်နေကြတဲ့အကြောင်းထိုင်းအခြေစိုက် VOA သတင်းတောက်မတ်အေးအေးမှကသတင်းပေးပို့ထားပါတယ်ရှင်။
အော်တိုဘာလ73ရက်နေ့မှာထိုင်းပြည်မင်းမြတ်ကြီးနှံ့ရွာဆန်သွားတဲ့အတွက်နိုင်ငံတဝန်းလုံးမှာဝမ်းနည်းပူဆွေးမှုတွေဖြစ်နေကြပါတယ်။ထိုင်းနိုင်ငံသားတွေနီးတူထိုင်းနိုင်ငံထဲမှာတန်းနဲ့ချီပြီးအလုပ်လုပ်ကင်နေကြတဲ့မြန်မာနိုင်ငံသားတွေလည်းပါဝင်ကြပါတယ်။ဘီရင်ကြီးနှံ့ရွာဆန်သွားတဲ့အတွက်ဝမ်းနည်းမိတဲ့အကြောင်းနဲ့ရွှေပြောင်းလူသမားတွေဒုက္ခသည်တွေကိုဆယ်စုနှစ်နဲ့ချီပြီးခေါ်လုံခွင့်ပေးခဲ့ရုံသာမကရွှေပြောင်းလူသမားကလေးငယ်တွေရဲ့ပညာရေးကျန်းမာရေးကိစ္စတွေကိုပါဆောင်ရွက်ပေးခဲ့တဲ့အတွက်ဘရင်ကြီးရဲ့ကျွေးစုတွေရှိနေတဲ့အကြောင်းရွှေပြောင်းလို့သမားတူကလည်းပြောပြပါဗျ
။ကျမတို့မြန်မာနိုင်ငံသားတွေအနေနဲ့ကဒီထိုင်းပြည်ကြီးကောင်းလို့တာကျမတို့နေလို့ရတာပေါ့။တကယ်လို့ထိုင်းပြည်ကြီးကမကောင်းခဲ့ဘူးဆိုမြန်မာနိုင်ငံထဲတော်တော်နေကြက်မယ်လေ။ကိုယ်တိုင်းပြည်မှာလည်းနေကြက်၊ပြည်တိုင်းပြည်မှာလာလည်းနေကြက်အဲ့လိုဖြစ်မယ်ပေါ့။ထိုင်းပြည်ရှိတဲ့အတွက်ကြောင့်မြန်မာနိုင်ငံသားတွေမကောင်းသူတို့ရဲ့ပောက်ပွားလာတဲ့မျိုးဆက်တွေအတွက်ပါအနာကကောင်းတယ်ပေါ့နော်ပြောရမယ်ဆိုလို့ရှိရင်ပညာသင်ခွင့်ရတယ်သူတို့ရဲ့လူမျိုးတွေနဲ့အတူတူဓာတ်တို့ခွင့်ရေးမရပါနဲ့များလဲကလေးတွေကပညာသင်ခွင့်ရတာတွေရောပြီးတော့ဟိုလွတ်လပ်စွာသွားလာခွင့်ရတာတွေရောအဆက်ဆက်ရရပေါ့မြန်မာပြည်သားတွေတော့ကသူတို့တိုင်းပြည်သားတွေလောက်ခွင့်ရေးမရမယ်အဲ့လောက်နေနေရတော့အနေဆောင်တယ်ပြောရပါပေါ့ဒီလိုမျိုးဆုံးသွားတဲ့ခါကျတော့အရင်လဲစိတ်မကောင်းဖြစ်ရတယ်ပေါ့နော်ထိုင်းပြည်ဆုံးသွားလဲဆိုတော့ကိုယ်မိကိုယ်ဖာဆုံးတယ်လို့မျိုးပဲခံစားရတယ်ပြန်စကားနဲ့ပြောရမယ်ဆိုလို့ဒီထိုင်းပြည်နဲ့ဆန်သွားတဲ့နဲ့ရဆန်သွားတဲ့ခါကျတော့ဟိုတိုင်းလူပြည်သားတွေနဲ့ထပ်တူထပ်မြန်ဟိုကျမတို့ကဗမာပြည်သားဖြစ်ပေမဲ့လည်းဒီထိုင်းနိုင်ငံသားတယောက်လိုပဲယူကျုံမြဝန်နဲ့ပူဆွေးရတယ်ပေါ့နော်ဟိုပြောရမယ်ဆိုကိုယ့်ရဲ့စစ်တောင်ကြီးပြိုသွားတယ်လို့မျိုးပေါ့ဟိုအမေဖန်အဆုံးပါသွားတယ်လို့မျိုးခံစားရတယ်ပေါ့
ထိုင်းနိုင်ငံထဲမှာဆယ်စုနှစ်နဲ့ချီပြီးနေထိုင်အလုပ်လုပ်ကင်ခဲ့တဲ့ရွှေပြောင်းလူသမားတူကတော့ထိုင်းပြည်ကြီးရဲ့အမျှော်မြင်ကြီးမှုနဲ့ထိုင်းနိုင်ငံထဲမှာသူတို့ပြည်သူပြည်သားတွေအတွက်ရေကာတာတွေတိဆောက်ပေးခဲ့တာတွေလမ်းဘက်ဆက်သွယ်ရေးကောင်းမွန်အောင်လှုပ်ဆောင်ပေးခဲ့တာတွေရှိခဲ့တဲ့အတွက်ဘရင်ကြီးကိုကျေးဇူးတင်တယ်လို့ဆိုပါတယ်ဘရင်ကြီးဟာနေဆက်နေတိုင်းရင်းသားတွေအတွက်လည်းကောင်းမွန်တဲ့ဘဝတွေကိုဖန်တီးပေးနိုင်ခဲ့တယ်ဆိုပြီးအခုလိုပြောသွားပါတယ
်အခုပဲဗမာပြည်သားဖြစ်တဲ့အနေနဲ့ဝမ်းနည်းမိတယ်ပေါ့နော်သူရှိစဉ်ကာလတုန်းကဆိုလို့ရှိရင်လည်းဒီထိုင်းပြည်ကြီးကဗမာပြည်သားတွေမကအခြားလူမျိုးတွေပါသောသောခဲ့တာတွေပေါ့ဒီပဲကျေးဇူးတင်တာပေါ့အခုလိုရုပ်တရက်ဆုံးသွားတဲ့အတွက်သူဝမ်းနည်းမိတာပေါ့ရေရအစားမီးအစားလမ်းပန်းဆက်သွေးရေအစားအကုန်လုံးလူတွေဒိမရှိခဲ့ဘူးပေါ့သူတိုင်းပြည်ကိုသူအမတန်အမျှော်မြင်ကြီးခဲ့တာပေါ့လူတွေကောင်းကျိုးသူအများကြီးဆောင်ရွက်ခဲ့ပေးခဲ့တယ်ပေါ့ဟုတ်ကဲ့အရင်ကတော့ဆိုလို့ရှိရင်မူရစ်ဆေးဝါးပါပြောက်ရေရအစားမူရစ်ဆေးဝါးဖြစ်တဲ့ဘိန်းအစားဒီဒီအစည်းနံထိုးတိုက်ဖို့သူကဆောင်ရွက်ပေးခဲ့တယ်ပေါ့အကောင့်သူစီစဉ်ပေးခဲ့တယ်ပေါ့နော်
ထိုင်းနိုင်ငံထဲမှာထိုင်းပြည်ကြီးကိုပြည်သူတရက်လုံးကလေးစားချစ်ခင်ကြပြီးအားကိုးယုံကြည်ကြတာပါဒီထဲမှာမြန်မာရွှေပြောင်းလူသမားတွေလည်းပါဝင်ပါတယ်ထိုင်းပြည်နဲ့ဘီရင်မကြီးရဲ့မွေးနေ့တွေဆိုရင်မူရစ်ဆေးဝါးအမှုတွေကလွှဲရင်ဖြစ်တဲ့နေကိုရှော့ပေါ့ပြီးဘီရင်ကြီးရဲ့လူငင်းချမ်းသာခွင့်နဲ့ပြန်လွှတ်ပေးလို့ရှိပါတယ်ဒီထဲမှာပြည်တံကြနေကြရတဲ့မြန်မာတွေလည်းပါဝင်ပါတယ်အခုလိုမျိုးထိုင်းပြည်ကြီးနှက်ရွာဆန်ကွယ်လွန်သွားခဲ့တဲ့အတွက်မြန်မာတွေကလည်းထိုင်းပြည်သူတွေနဲ့တူထပ်တူဝမ်းနည်းမိတဲ့အကြောင်းတွေကိုလည်းပြောပြကြပါရစေ
။ထိုင်းပြည်မင်းမြတ်ကန်တော်ကုံတဲ့သတင်းတွေကိုတော့ဒီမှာပဲရန်နာပါရစေရှင်။အခုရခိုင်ပြည်နယ်ဘက်ကိုအလှည့်ပေးပါမယ်။မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံနယ်စပ်မြန်မာဘက်ခြမ်းကမောင်တော်ခရိုင်မှာနယ်ခြားဆောင်တပ်ဖွဲ့ဌာနချုပ်နဲ့တပ်စခန်းတွေကိုအကြမ်းဖက်ဝင်ရောက်စီးနှင်ခံရတာကြောင့်တပ်မတော်ဘက်ကတပ်အင်အားသုံးပြီးနယ်မြေရှင်းလင်းနေတဲ့အတွက်တိုက်ပွဲတွေကြိုကျဖြစ်နေပါတယ်။ဒေသခံတွေကြားမှာစိုးရိမ်စိတ်နဲ့နေရက်ထွက်ပြေးတိမ်းရှောင်နေကြတာကြောင့်အလို့တော်ပြည့်ဖုန်ကြီးချောင်းမှာဒီကနေ့လာရောက်ခိုလှုံသူ100ကျော်ရှိတယ်လို့သိရပါတယ်။အပြည့်စုံကိုတော့ဆက်သွယ်မေးမြန်းထားတဲ့ထိုင်းအခြေစိုက် VOA သတင်းတောက်မတ်အေးအေးမှကသတင်းပေးပို့ထားပါတယ်ရှင်
။မြန်မာဘင်္ဂလားနယ်စပ်မောင်တော်ခရိုင်တွင်းမှာပြီးခဲ့တဲ့တနင်္ဂနွေနေ့ကစပြီးနေကြားဆောင်တပ်စခန်းတွေကိုလူအင်အားတွေနဲ့အကြမ်းဖက်ပစ်ခတ်မှုတွေစီးနှင်မှုတွေဖြစ်ပွားခဲ့ပြီးတဲ့နောက်မှာတော့ခရိုင်တွင်းမှာညမထွက်ရအမိန့်ကိုထုတ်ပြန်ထားသလိုနယ်မြေရှင်းလင်းမှုတွေလည်းလုပ်နေတာပါ။နယ်မြေရှင်းလင်းမှုတွေအတွင်းတိုက်ပွဲတွေဖြစ်နေတဲ့အတွက်ဘေးလွရာကိုပြေးနေကြတဲ့ကျေးရွာသား100ကျော်ဟာမောင်တော်မြို့ကအလိုတော်ဖြစ်ဖုန်းတော်ကြီးကျောင်းမှာခိုလုံဖို့အတွက်ရောက်ရှိလာကြတယ်ဆိုပြီးအလိုတော်ဖြစ်ဖုန်းကြီးကျောင်းကအရှင်ကုမာရကပြောပါတယ်
အဲဒီလိုကြောင်းကိုဒါမှာဒုက္ခကြေတယ်ကွာခိုင်းနေတော့ဟုတ်တယ်ဦးဇင်းတို့လိုလိုဒီကျောင်းမှာဒီသူဒုက္ခကြေတရားကြေရှိရပါမယ်ခိုင်းနေတော့လေအကုန်လုံ
းလက်ရှိမှာတော့တက်မတော်ဘက်ကလုံချုံရင်အင်အားတွေနဲ့နည်းမြေရှင်းလင်းနေတယ်ဆိုပေမဲ့လုံချုံရင်အင်အားတွေမရောက်မပေါက်နိုင်သေးတဲ့ကြီးရွာတွေကလူလူတွေကတော့စိုးရိမ်မှုတွေရှိနေသေးဖြစ်တယ်လို့ဆိုပါတယ်ဒါကလည်း
ยังไงปีเนี่ยด้วยมาปฏิบัติการพิเศษเลยเอ้ยอาสุนัสุฮะเอ้ยอาเมียราจังพิเศษเลยเลยสุบาร์เลยอันนี้เรื่องอะไรมาสรุปสิ่งนี้เนาะถ้าลงสมุนอันนี้ละโอ้พระเจ้าไม่สมมาโอ้ปลาลูกเหยียกาชิบิงก็เลยสิมาดอมเนี่ยมาเราใครลูกเหยียเนี่ยที่ฐานะใครคนไทยในปางตายในปางมาลูกเหยีย
เบงกาตาลาเบชิโกมาเอียไม่เอาลูกอะไรเอาดีลุงชงยังชงไม่ได้เลยแล้วมันไม่ได้เลยไม่เอาแล้วที่เราชิบาร์ยังใครปีเนี่ยด้วยมาลุงโยยปาร์ตาเอโกเชคันเนี่ยปฏิปักษ์เรียบเชื่อว่าเก็บงานนี่แค่จะมาหรอคุณลุงโยเต็มมาหมดเลยทับเชื่อลาลาเชื่อไปเลยที่เกิดสันเนี่ยปัตตาลูยามาสุยาเบกาจาวินชิดูริกาตัวยาวจิชูบีเชนเนอร์โกที่เห็นทบยันปีนี้ไปเลย ปีเกเรสุยาเลชกาซาบีปฏิปักษ์เรียจาวนั่นล่ะจริงยามาทุยามไม่งูแต่ตอนนี้อะไรยังใครปีเนี่ยมองดมอยู่มาคู่คำฮาร์โรลงจากยี่ดีปูโมตินเจตาราวะมาที่เนี่ยมูรีสุยาปูบันมูรีกูนับเป็นอาสุริกาเจ้าหนี้จาราวะย้อนมาไม่ชัวร์อะไรแต่เพียดอะไรที่ขัดอะไรสิเนบีเมใครมาติดใจเรื่องนี้ยาบูการ์โรแค่แค่นี้เซบาเว และชิมาโร่แต่ชาปีนี้มาพิบานี่เลยปฏิบัติการได้สายยังใครปีนี้มองดอกกิสากุสุยากาโร่อันนี้มีการเตรียมเช่นนี้หรือเปล่าคุณเชิงที่โร่สุยาเปก้าแสดงทบทวนเจตียาอาจารย์เพื่อวิญญาณสิ่งเงี้ยดูดีฮะไปดูเรื่องพิเศษสุรากุโร่อดีตจะทบบารมีมั่งสิได้บ้างหรือเปล่า
มาเอ็มมาพิจารณาเรื่องใครเปก้าเช่นนี้กันนี่คุณแชมป์ปีนี้เปก้าไต้หวันรีบกุเล่เล่ปีบยาสิเช่ ฉันพี่เนี่ยเดินมาโรยามาตั้มโรเนี่ยตายในด้านหน้าไก่พ่อเรนเนี่ยตายพ่อพี่เนี่ยดูตายยังก็ตายหลังหน้าไก่พ่อเช่นเช่นเลยเนี่ยมีสมุยเนี่ยพัตเตลูตายพ่อพี่เนี่ยรับว่าอะไรลูกสี่ปีประคารีเรามากูกันตายพ่อก็สุยาวันงาอุโกพันสีตัวเก็บปีสุยาตายพ่อเรื่องอะไรกูกันตายพ่อกูไล่หลังเช่นเลยมาที่ตากันเรื่องกูท่านมาพี่ขันสีมือเรื่องนี้เลยลูกที่ตากันเรื่องก็เปลี่ยวไปเลยเปลี่ยนสงกูสุดท้ายสงสารทารีท่านเชื่อใจวิวอีเดินดาวนั่งกูเองก
SSA နဲ့မြန်မာသမ္မတတို့အကြမ်းမှာမနေ့ကရှမ်းပြည်နယ်တောင်ပိုင်းမိုင်းကန်မြို့နယ်ဘက်မှာတိုက်ပွဲဖြစ်ပွားခဲ့တယ်လို့ RCSF ပြောခွင့်ရဗိုလ်မှူးကြီးဆိုင်လာကပြောပါတယ်
အနေကလည်းချိပေးမှုတွေနည်းနည်းပွားပွားရှိတယ်လို့တည်တော့ကြားရပါတယ်။မိုင်းကြိုင်မျိုးနည်းနည်းဒီနမ်လန်မျိုးနည်းဆက်ချမှာရှိနေတုံတော့ပြေရအုပ်စုတပိုင်းမှာပေါ့နော်။ဒီနည်းနည်းချင်းချင်းကြီးဆိုတော့အကောင့်စင်နဲ့ခြေမုံနေတဲ့တပေါ်မျိုးရှိတာပေါ့နော်။ဒါကိုကျွန်တော်တို့ကလည်းကိုယ်ခုခံကောက်ွယ်ဖို့တော့ပြင်ဆင်ထားရတာပေါ့။
တောင်ပိုင်းရှမ်းပြည်တပ်မတော်ရဲ့မိုင်းကြိုင်မျိုးနည်းနာဘွေကြေရအုပ်စုအတွင်းမှာမွေးစေဝါတပ်ဖြတ်ရေးစခန်းကိုမြန်မာတပ်မတော်ကနေအောက်တိုဘာလ၃ရက်နေ့ကစပြီးဝင်ရောက်တိုက်ခိုက်ပြီးကနေ့ထိစစ်ရေးတင်းမှနေခဲ့ကြတာပါဒီလိုဖြစ်ပွားတဲ့စစ်ရေးပဋိပက္ခအတွင်းမှာကြေးရွာသား2000နီးပါးဟာစစ်ပေးလွတ်ရာ၃လုံးကြေးရွာဘက်ကိုစစ်ပေးသိမ်းရှောင်နေရပါတယ်အလားတူရှမ်းပြည်နယ်မြောက်ပိုင်းကိုခိုင်မြို့နယ်ဘက်မှာလည်းဒေသတွင်းခြေပြုတ်လှုပ်ရှားနေတဲ့ TNL တပ်အံပလောင်တပ်ဖွဲ့နဲ့မြန်မာတပ်မတော်တို့ရဲ့ဂျမ်းမှာတိုက်ပွဲဖြစ်ပွားခဲ့တယ်လို့ TNL ပြန်ကြားရေးရာရှိဗိုလ်ကြီးတာအိုက်ကျော်ကပြောပါတယ်
ဒီကတော့ကိုခိုင်မြို့နယ်ဘာလိုက်နားမှာတော့ခမာလေးပစ်ခတ်မှုတော့ရှိတယ်ဒီမြန်မာတပ်မတော်နဲ့အရင်မြင့်တုံးနောက်ထပ်ဒီမှာအမကျလာတိခါလို့ဖြစ်တယ်
တိုက်ပွဲအတွင်းထိခိုက်မှုအခြေအနေကိုတော့အတိမပြုတ်နိုင်သေးသလိုမြမတမတော်ဘက်ကလည်းသတင်းထုတ်ပြန်တာမျိုးတော့မရှိသေးပါဘူးဒါအပြင်ပြီးခဲ့တဲ့တောက်ကြနေ့တုန်းကမြောက်ပိုင်းရှမ်းပြည်တပ်မတော် SSPP SSA ခြေပြုတ်ရာမိုင်းရှူးမြို့နယ်လွယ်နဲ့တောင်ချီမှာရှိတဲ့စခန်းကိုမြမတမတော်ကနေတပ်နဲ့ကြီးတွေနဲ့ပြစ်ခတ်တိုက်ခတ်ခဲ့တယ်လို့ဝန်ထမ်းဌာနချုပ်ဘက်ကလည်းအင်အားဖြည့်သိမ်းလာနေတာကြောင့်စီရေးသိရှိနေတဲ့အနေအထားမှာရှိနေတယ်လို့လည်းမြောက်ပိုင်းရှမ်းပြည်တပ်မတော်ရာရှိတူကဆိုပါတယ်ရှမ်းပြည်နယ်မြောက်ပိုင်းမှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့အချင်းချင်းတွေကြမ်းမှာလည်းနေမြေပိုင်ဆိုင်မှုပြဿနာနဲ့ပတ်သက်ပြီးစစ်ရေးသိမ်းမှမှုတွေရှိနေပါတယ်။မနေ့ကရှမ်းပြည်နယ်မြောက်ပိုင်းမန်သုံမြို့နယ်မမိုင်ကြီးရွာမှာ TNL တန်းပလောင်တပ်ဖွဲ့နဲ့တောင်ပိုင်းရှမ်းပြည်တပ်မတော်တို့ကြမ်းမှာတိုက်ပွဲဖြစ်ပွားခဲ့တယ်လို့ TNL ပြန်ကြားရေးရာရှိဗိုလ်ကြီးတိုက်ကျော်ကပြောပါတယ်။
အမှန်လည်းနိုင်ဝဲလောက်ဖြစ်တဲ့ဒီမန်တုံမြို့နယ်မမကြီးရနေမှာကျွန်တော်ရှိတဲ့ဘက်ကအစစ်အစကထမင်းမှာပစ်တလာပြီးတော့ကျူးစားနေအမှန်ပဲမှာတော့ခဏခဏတူရဲချတကြေလောက်ဖြစ်တယ
် TNL တန်းပလောင်တပ်ဖွဲ့နဲ့တောင်ပိုင်းရှမ်းပြည်တပ်မတော် RCSSA ဖွဲ့တို့ဟာ2015ခုနှစ်နိုဝင်ဘာလကစပြီးတော့ရှမ်းပြည်နယ်မြောက်ပိုင်းဒေသတွင်နေမြေပိုင်ဆိုင်မှုပြဿနာရင်းခံပြီးစစ်ရေးပဋိပက္ခဖြစ်ပွားလာခဲ့တာကနေ့ထိဖြေရှင်းနိုင်ချေမရှိသေးပါဘူးနောက်ဖက်သားဖွဲ့တွေအနေနဲ့သွေးဆုံဖြည့်ရှင်းနိုင်ဖို့ကြိုးစားသွားမယ်လို့ပြောဆိုနေပေမဲ့လည်းဒီကနေ့အထိတော့အကောင့်ထဲမဖွင့်နိုင်သေးပါဘူး။အလားတူရှမ်းပြည်နယ်ကိုကကူပိုင်အုပ်ချုပ်ရေးရဒေသတွင်းမှာလည်းစစ်ရေးမငြိမ်သက်သေးတဲ့အခြေအနေမှာရှိနေပါတယ်။ဒီလ၈ရက်နေ့ကလောက်ကိုင်းဒေသတွင်းအစိုးရလက်စစ်ဝန်ထမ်းတွေကိုကိုကသားဖွဲ့တွေကနေဖမ်းဆီးမှုတွေရှိနေခဲ့တယ်လို့ကိုကဒီမိုကရေစီပါတီကဗဟိုလွတ်မှုဆောင်ကော်မတီဝင်ဦးစော်ထွန်းကပြောပါတယ်။
ဆက်ဆက်မှာပေါ့ဗျာအဲ့မှာလုံနေတဲ့ဟိုအလုပ်တမား၅ဦးပေါ့ဖမ်းတော့ပါလေပေါ့မြို့ထဲမှာတော့ဟိုကွက်ကြားလေးတော့နဲဟိုအနောက်ဆက်ပေးတာတော့ကြားပါလိမ့်ခင်ဗျာဟုတ် MNDA လို့တော့ပြောကြပါလေတက်ကြီးရဲ့နောက်ပြီးတော့နေမကောင်းတာမြောက်ထားပြီးတော့မှ9ရောက်လောက်ပဲဟိုပါသွားတယ်ဆိုတော့လည်းနည်းနည်းလေးရုံရုံဖြစ်နေရတော့အဲ့လောက်လေးပဲကြားပါလိမ့်ခင်ဗျာ
လောက်ကင်ဒေတာကညံခွန်းကြေးရွာနီးရှောက်ကန်ရေအားလှစ်စစ်ဆက်ယုံကဆက်ယုံဝန်ထမ်း၅ဦးကိုဖမ်းဆီးသွားတဲ့ကုကတပ်ဖွဲ့နောက်ကိုမြန်မာတပ်မတော်ကနေအပြင်းထန်လိုက်လံရှင်းလင်းရမှာဒေတာခန့်တွေကိုအထံမှာဖြစ်စေခိုင်းမှုတွေရှိနေတယ်လို့လဲနယ်စပ်စစ်ရေးလိလသူတွေကပြောပါတယ်ဒီဖြစ်စဉ်နဲ့ပတ်သက်လို့ MNDAA ကုကတပ်ဖွဲ့ဘက်ကဆက်သွယ်ခဲ့ပေမဲ့လည်းအဆက်အသွယ်မရရှိခဲ့ပါဘူးလက်ရှိမြန်မာနိုင်ငံမှာ27ရာစုပင်လုံညီလာခံကိုပြည်ထောင်စုငင်းချမ်းရေးညီလာခံကျင်းပပြုစည်းခဲ့ပေမဲ့လည်းတိုင်းဒေသတွေမှာစစ်ရေးသင်းမှမှုတွေရှိနေစေလဲဖြစ်ပါတယ်အထူးပြည်ကချင်းပြည်နယ်ရှမ်းပြည်နယ်ကရင်ပြည်နယ်ဘက်မှာတိုင်းဒေသလက်နက်ကိုင်ဖွဲ့တွေနဲ့မြန်မာတပ်မတော်တို့ကြားဖြစ်ပွားတဲ့တိုက်ပွဲတိုင်းဒေသချင်းချင်းကြားမှာဖြစ်ပွားတဲ့စစ်ရေးသင်းမှမှုတွေဟာမြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ဖော်ဆောင်ရမှာခက်ခဲစီမဲ့အခြေအနေမှာရှိနေပါတယ်။ရှမ်းပြည်နယ်တွင်ဖြစ်ပွားနေဆဲစစ်ရေးပရိပခါနဲ့ပတ်သက်လို့ဒေသတွင်းဒေသခံပြည်သူတွေထိခိုက်မှုတွေရှိနေတာကြောင့်မြန်မာတပ်မတော်အနေနဲ့တိုက်ပွဲဖြစ်အောင်လှုပ်ဆော်ဖန်တီးနေတဲ့ပြည်ဟာကိုဖျက်သိမ်းပေးဖို့ရှမ်းလူခွေးရဲမှန်တိုင်ဖွဲ့ကနေဒီကနေ့မှာကြေညာချက်ထုတ်ပြန်တောင်းဆိုထားပါတယ်ခင်ဗျာ။
နိုင်ကွန်းအိမ်ပြောပြခဲ့တာပါရှင်မြန်မာသတင်းလွှာတွေကိုဒီမှာပဲရန်နာပြီးကျမ်းမာရေးဆိုင်ရာသတင်းလွှာတစ်ပုဒ်ကိုထုတ်လွှင့်ပေးပါစေရှင်တကြားစားသုံးမှုများပြားပြန့်နှံ့လာတာဟာတစ်ကမ္ဘာလုံးမှာအဝလွန်မှုပိုမိုပြန့်ပွားသွားစေတဲ့အဓိကအကြောင်းရင်းဖြစ်တယ်လို့WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကသတိပေးလိုက်ပါတယ်ဒီကုလသမဂ္ဂကျန်းမာရေးအဖွဲ့ကပဲအခုလိုကျန်းမာရေးအန်ဒီရရှော့ချနိုင်ရေးအတွက်အစိုးရတွေအနေနဲ့တကြားနဲ့လှုပ်ထားတဲ့အချိုးရေးစားကုန်တွေအပေါ်အခွန်တိုးကောက်ပေးဖို့တိုက်တွန်းလိုက်ပါတယ်ဒီအကြောင်း VOA သတင်းတောက် Lisa Schlein ဂျနီဘာကနေသတင်းပေးပို့ထားတာကိုကိုဝင်းမင်းကပြောပြမှာပါရှင
်ဟုတ်ကဲ့ပါဒီ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးရဲ့အစီရင်ခံစာအသေးရာကမ္ဘာ့ဘဝကလူကြီးသုံးဖို့တဘုံဟာကိုယ်လေးချိန်မတရားများလွန်နေပြီး2014ခုနှစ်မှာလူသန်းပေါင်း900ဟာလဲအဝလွန်ခဲ့တယ်လို့တွေ့ရှိလိုက်ပါတယ်။ပိုဆိုတာကဒီကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကမနှစ်တုန်းကပဲ9နှစ်ယောက်ကလေးပေါင်း42သန်းဟာလဲအခုလိုအဝလွန်ခဲ့တယ်လို့တွေ့ရှိလိုက်တာပါ။အခုလိုတွေ့ရှိတာကြောင့်လွန်ခဲ့တဲ့15နှစ်အတွင်းအဝလွန်သူကလေးရေအတွက်ဟာ17သန်းပိုများသွားပါတယ်။ဒီအဝလွန်တဲ့ကလေးတွေရဲ့90ရာခိုင်နှုန်းဟာအာရှကဖြစ်ပြီး25ရာခိုင်နှုန်းကတော့အာဖရိကကပါ။ကုလသမဂ္ဂကျန်းမာရေးအဖွဲ့ကပဲဒီကျန်းမာရေးမကောင်းတဲ့တကြားစားများတာကြောင့်စီးချိုယောဂဖြစ်တာများလာနေပြီးအခုဆိုရင်စီးချိုယောဂတဲ့ပေါင်း422သန်းရှိနေတယ်ဒီယောဂကြောင့်တစ်နှစ်ကိုလူပေါင်းတသန်းခွဲတောင်တည်နေရတယ်လို့သတိပေးလိုက်ပါတယ်အခုလိုအဝလွန်တာနဲ့စီးချိုယောဂတွေပိုဖြစ်လာတာကအချို့ရေးပါဝင်တကြားစားသုံးမှုကြောင့်အဓိကဖြစ်တယ်လို့ဒီကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကထောက်ပြလိုက်ပါတယ်ဒီ WHO အဖွဲ့ကြီးရဲ့ကုသမဟုတ်ယောဂကာကွယ်တာစီဌာနကနှိမ့်နိုင်မှုဒေါက်တာတီမိုဗာဂါနီဗိုလူကတကြားခွန်တိုးကောက်လိုက်ရင်တကြားစားသုံးမှုကျဆင်းသွားပြီးလူအသက်အန္တရာယ်ကိုလည်းကာကွယ်နိုင်တယ်လို့ဆိုပါတယ
် If we increase the tax and that gets passed on to the
consumer ဆေးရကိုင်းနှုန်းဈေးနှုန်းတက်သွားအောင်စားသုံးသူတွေအပေါ်အခွန်တိုးကောက်လိုက်ရင်ဖြစ်နိုင်ခြေများတာကအချိုးချကြည့်ရင်ဝယ်ယူစားသုံးမှုကလည်း20ရာခိုင်နှုန်းရောကျသွားနိုင်ပါတယ်ဒါအပြင်ကျွန်တော်တို့အန်ဒီမကျန်းမာရေးရလဒ်အဖြစ်ရည်မှန်းထားတဲ့အဝလွန်တာနဲ့စီးချိုယောဂဖြစ်တာတွေရှော့ချရေးအတွက်လည်းဖြစ်နိုင်ခြေပိုများသွားပါတယ်
ဒေါက်တာဝါဂါနီဗိုလူကဆက်ပြီးမက္ကဆီကိုနိုင်ငံမှာဆိုရင်အချို့ရေအခွန်ဆယ်ရာခိုင်နှုန်းတိုးကောက်လိုက်တဲ့အခါမှာတောက်သုံးသူ600ရာခိုင်နှုန်းကျဆင်းသွားတယ်ဒါပေမဲ့စင်းရဲသားတွေကြားမှာတော့တောက်သုံးသူက18ရာခိုင်နှုန်းတက်သွားတယ်လို့ဆိုပါတယ်ဒီဒီဘေးချူအစီရင်ခံစားကပဲတရုတ်နိုင်ငံဟာကမ္ဘာပေါ်မှာအဝလွန်သူတွေအများဆုံးရှိတဲ့နိုင်ငံဖြစ်ပြီးအဝလွန်သူအမျိုးသား43သန်းနဲ့အမျိုးသမီး46သန်းတောင်ရှိတယ်အမေရိကန်ကတော့ဒုတိယကပ်လိုက်နေပြီးအမျိုးသား 47.8 သန်းနဲ့အမျိုးသမီး46သန်းအဝလွန်နေတယ်လို့ဖော်ပြထားပါတယ်ဒါကြောင့်ဒီကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကအကြံပေးလိုက်တာကလူတွေအနေနဲ့တကြားလူဝတ်ချက်ရဲ့ဆယ်ရာခိုင်နှုန်းကိုရှော့စားသုံးတင်တယ်။နောက်ကျမ်းမာရေးအကျိုးရှိဖို့ဆိုရင်900ရာခိုင်နှုန်းအနည်းဆုံးထပ်လျှော့တင်တယ်။ဘာလို့လဲဆိုတော့အခြားအစားအသောက်တွေမှာတကြားပါပြီးသားဖြစ်နေလို့လို့ဆိုပါတယ်။ဥပမာအနေနဲ့ခရမ်းချင်းဒီအချင်းဇွန်းကြီးတစ်စွန်းမှာတကြားဇွန်းသေးတစ်စွန်းပါနေပြီးမနှက်စာအသီးနှံအစာတစ်ခွက်မှလည်းတကြားဇွန်းသေး၄စွန်းပါနေပြီးဖြစ်တယ်လို့ဖော်ပြခဲ့ပါတယ်ခင်ဗျာ။
ကိုဝင်းမင်းပြပြခဲ့တာပါရှင် VOA ကထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့တည်သချင်းတွေတောင်းယူလို့ရဆိုရင် VOA American အသံမြန်မာပိုင်းအစီအစဉ်ရန်ကုန်စာရိုက်ကြီးစာရိုက်တက်တာအမှတ်855ကိုစာရေးသားဆက်သွယ်နိုင်ပါတယ်ရှင
် VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ် ညပိုင်း9:00ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9:00အစီအစဉ်ပြီးချင်းည10:00မှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါရှင်မြန်မာစံတော်ချိန်ည10နာရီထိဆက်ပြီးနားဆင်ကြရမယ့် VOA မြန်မာပိုင်းရဲ့2016ခုနှစ်အောက်တိုဘာလ23ရက်အစီအစဉ်တွေကိုလိုင်းဒိုမီတာ24 25 32 50နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်အခုညပိုင်းမှာကျမ်းမာရေးကဏ္ဍကိုအရင်ဆုံးနားဆင်ရဖို့ရှိပြီးမြမအရေးသုံးသက်ချက်တခါတိုင်းရင်သတင်းလွှာကဏ္ဍမှာတော့
တမတော်ဘက်ကနေပြီးတော့ဒီငင်းချင်းရေးကိုတကယ်စစ်မှန်တဲ့စေတနာနဲ့ခေါ်ဆောင်ကျင့်တယ်ဆိုရင်တော့ဒီကျွန်တော်တို့လက်မှတ်ရေးထိုးထားတဲ့အဖွဲ့အစည်းတွေ
အစိုးရရဲ့ထိုးစစ်တွေဟာအပြစ်ရစာချုပ်ကိုချိုးဖောက်ရာကြာနေတယ်လို့ RCSS အဖွဲ့ရဲ့ပြောခွင့်ရသူကပြောကြားခဲ့တာပါအဲ့ဒီလိုသတင်းနဲ့အတူတခြားတိုင်းရင်းသားဒေသတွေကသတင်းလွှာအစုံကိုလည်းနားဆင်ကြရပါမယ်ရှင်ဒီလိုစီစဉ်နေတဲ့အခါမှာအခုအရင်ဆုံးကျမ်းမာရေးကဏ္ဍကိုနားဆင်ရပါမယ်ဒီတစ်ပတ်မှာတော့လူကြီးပိုင်းတွင်မှာဒေါသစိတ်မထိန်နိုင်တတ်သူတွေဟာခလေးဘဝမှာခါသည်ကြမ်းတမ်းမှုတွေကိုရင်ဆိုင်ခံစားခဲ့ရခြင်းတွေနဲ့ဆက်ဆက်နေတယ်ဆိုတာကိုပြောပြပေးဖို့ရှိပါတယ်။ချစ်ခင်နှိစက်သူတွေနဲ့လှုပ်ဖော်ကင်ဘက်တွေကြားဒေါသပေါက်ကွဲပြီးရရက်ဆက်ဆက်တွေဖြစ်လာရတဲ့အကြောင်းရင်းတွေမှာအတိတ်ဘဝကငယ်စဉ်ခလေးဘဝကကြမ်းကြမ်းတမ်းတမ်းတွေ့ကြုံခံစားခဲ့ရတာတွေလည်းပါဝင်တယ်လို့စိတ်ကျန်းမာရေးပညာရှင်တွေကထောက်ပြပါဗျ။အဲ့ဒီလိုအခြေအနေတွေကြုံလာရတဲ့အခါမှာဘလို့ပြုပြင်ပေးသင့်တယ်လဲ။ဘာကြောင့်ပဲဖြစ်ဖြစ်ဒေါသမပေါက်ကွဲအောင်တဦးချင်းဘလို့ထိန်းကျောင်းသင့်တယ်လဲ။ဒီအကြောင်းကိုမြမပြည်မှာစိတ်ပညာညီလာခံတက်ဖို့ရောက်လာတဲ့ဩစတြေးလျခြေဆိုင်စိတ်ကျန်းမာရေးအထူးကုသမတော်ကြီးဒေါက်တာရေမွန်တင်ဝေကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါရရှင်။
โอเคดร.เรมอนตินเวครับเนี่ยเราမြန်မာနိုင်ငံမှာမကြာသေးခင်ကချစ်ခင်နှိစက်ပြည်သားသူတွေနောက်လူ့ဘော်ဂိုင်းဘက်တွေအကြာဒေါသပေါက်ကွဲပြီးတော့ဒီရရဲ့ဆက်ဆက်လက်နဲ့နဲ့ထိုးနဲ့တက်ဖြတ်မှုတွေအထိဖြစ်လာတာကိုရှော့ချနိုင်ဖို့ပြီးခဲ့တဲ့အပတ်တွေတုန်းကနှစ်ဖက်စိတ်ဖိစီးမှုနဲ့ဒီဦးချင်းစိတ်ဝေဒနာတွေအကြောင်းကိုအထူးကဆွေးနွေးပြခဲ့ကြပါတယ်ဆရာရင်အဲ့တော့ဒီတစ်ခေါက်တော့ငယ်စဉ်ဘဝမှာကြမ်းကြမ်းတမ်းတမ်းဖြတ်သန်းခဲ့ရတာကြောင့်ဖြစ်ရခြင်းနဲ့နောက်ဖြစ်လာတဲ့ဒေါသကိုဘလိုမျိုးထင်းချောင်းသွားနိုင်မလဲဆိုတာကိုအသေးစိတ်ဆွေးနွေးအောင်ဆရာကြီး။
ငယ်စဉ်ကအမီနဲ့အဖေကအကြံပရန်ပြဿနာကိုဖြေရှင်းတတ်တဲ့မိသားစုမှာပေါ်ပေါ်လာတဲ့ကလေးဟာသူ့အဖေရဲ့အမေရဲ့အပြုအမူကိုတွေ့ယူတတ်ပါတယ်။သူပြင်လာတဲ့ခါမှာလည်းသူ့ရဲ့မိသားစုမှာအကြံအမီနဲ့ဖြေရှင်းတာမျိုးရှိပါတယ်။အဲ့ဒီတော့ကျွန်တော်ကကြောင်းနေတဲ့အခြေအစားပြရမှာပါ။အဲ့ဒီမှာ hyper active ဖြစ်ပြီးတော့ကလေးကဆိုးသွားတဲ့အနေထားဖြစ်တယ်ဆိုလို့ရှိရင်တချို့နိုင်ငံတွေမှာဆိုလို့ရှိရင်တော့ကုကောင်စလာတော့ရှိပါတယ်။အဲ့ဒီအပြင်လက်ရဘဒီဒီဘာရီလည်းပွဲသွားတယ်။မြမိဘကိုလည်းဆုံးရှုံးနေတယ်။အချို့တို့ဆိုလည်းငယ်တော့မှအပြည့်စုံခါရတယ်။အဲ့ဒီလူတွေကိုလည်းပြန်ပြီးတော့ပြန်ဖောင်ပြီးဟိုသူတို့တုတ်ပြနေတယ်အခြေခံပါဆိုတော့ကျောင်းနေမှာလည်းကျောင်းဆရာတွေကဒီပညာမျိုးလေးတွေကိုတည်ပြီးတော့ကလေးတွေကိုနည်းနည်းပြုပြင်ပေးလို့လည်းရပါတယ်။
ဟုတ်ကဲ့ဆရာ။ငယ်စဉ်ဘဝမှာကျွမ်းဝတာတွေကိုကျောင်းတွေရောဘာတွေလုပ်ပေးနိုင်မလဲ
။ကျောင်းနေမှာဆိုလို့ရှိရင်လည်းဥမာကလေးဘဝတွေကလောကနီတီတို့ ethics တို့ပြည့်မတော့ဘလို့လေးစားရမယ်လို့အဲ့လိုမျိုးတွေကိုတုံ့ပြန်ပေးတာအတန်းပညာအပြင်ကိုကြည်ကြည်ပြတ်ပြတ်စဉ်းစားပြီးတော့ကုညီနိုင်တဲ့ရိုင်းပင်းနိုင်တဲ့အားမျိုးကိုသင်ပေးဖို့လိုပါတယ်အဲ့လိုဆိုလို့ရှိရင်မကျွတ်ဖြစ်လာမယ်ပြောနေတော့နားလည်မှုရှိလာမယ်တကယ်လို့ဒေါသထွက်လာပြီဆိုလို့ရှိရင်လည်းဘာကြောင့်ဖြစ်တာလဲဥပမာဂရိဖြစ်လို့ရှိရင်လည်းပဲပြီးတော့မိသားစုရဲ့မှာတယောက်ကဆုံးရှုံးသွားလို့ရှိရင်အဲ့ဂရိကိုအူဆေးတွေကိုကြည်လျော်မဖြစ်ရှင်းမဲ့နဲ့ကောင်ဆယ်လင်းမလုပ်ဖက်နဲ့ဆိုလို့ရှိရင်လည်း distorted ဂရိဖြစ်သွားတယ်unresolved grief ဆိုတာဖြစ်တယ်။အဲ့ unresolved grief ဆိုတာနဲ့အတူတူ anger ဆိုတာပါလာတယ်။ဒါကိုကျွန်တော်တို့ကဒီကလေးကအင်မတန်စိတ်ဆိုးတဲ့လူစိတ်ကြီးကြမ်းတမ်းတဲ့လူတို့အမှတ်တော့သူ့ကိုပြစ်ပြထားမဲ့အစားဘာကြောင့်ဒီလို anger တွေကမနိုင်မနစ်ဖြစ်ရတာလဲဆိုတော့ပြောလို့ပြောတိုင်းပြီးတော့ဥဒနိုင်တဲ့ service ကိုပို့ပေးနိုင်ဖို့အဲ့ service ကလည်းမျိုးလေကူကူတုံ့ဆွတ်နိုင်တဲ့အနေအထားမှာရှိဖို့ပုံမှန်လို့ကျွန်တော်ဖြစ်ပါတယ
်။ဟုတ်ကဲ့ဒီစိတ်မထိန်းနိုင်ပဲနဲ့အလွန်အကျွံဖြစ်ရတာတွေကပြန်ပြောခဲ့တဲ့စိတ်ဖိစီးမှုကြောင့်ပဲဖြစ်ဖြစ်ဒီစိတ်ရောဂါတွေကြောင့်ပဲဖြစ်ဖြစ်နောက်တစ်ခုကအခုလိုငယ်စဉ်ဘဝကျန်းနေခဲ့တာတွေကြောင့်ပဲဖြစ်ဖြစ်ဘာပဲဖြစ်ပေါ်ဆရာရယ်ဒီဒေါသကြောင့်အလွန်ကျွံဖြစ်ရတာကဒီတဦးချင်းမှာတာဝန်ရှိတာဖြစ်တဲ့အတွက်ဘလို့နည်းရင်နဲ့ဒေါသကိုထိန်းချောင်းလို့ရနိုင်မလဲ
ဘာလို့ဆိုကိုယ့်ရဲ့တက်တာကိုပေါ်အားအပြစ်မပြုတဲ့အနေနဲ့ acknowledge လုပ်နိုင်တဲ့အနေထားတော့ရှိရမယ်လို့ကျွန်တော်ဒေါသပေါက်ကွဲတယ်ဆိုတဲ့ဥစ္စာလည်းအပြစ်ကြီးဖြစ်သွားတယ်ဘလို့ဟာမြင့်ကျက်တာပေါ်လို့ရှိရင်တို့ဖြစ်ရှင်းလိုက်မယ်ပေါ့ ဘာလို့သူ့ရဲ့မိဘတိုင်းဝင်လာတယ်အဲ့လိုပဲဖြည့်ရှင်နေဦးတယ်အဲ့တော့သူ့ကိုပြမပြည့်နေနဲ့သူ့ကိုပြင်းချင်းအဖြစ်အဲ့လူရဲ့အတိတ်တရားကဒေါသဆိုတာသင်ကြောက်ရမယ်ဥစ္စာသူနမတိကပြလာတီးလာတော့မှအဲ့ဒါကိုဘယ်လိုထိရောက်မယ်ဆိုတဲ့ဥစ္စာကိုသူကမိလောက်ကိုရှာမှာပေါ့ anger management လို့ခေါ်တာသိပြီးတော့ဒေါသဖြစ်လာပြီးတော့ကိုကြည့်လျောက်လွတ်ချင်တဲ့စိတ်တွေပေါက်ပွားလာတယ်ဆိုလို့ရှိရင်ပထမဆုံးအဲ့ဒီနေရာမှာ distraction လုပ်လဲရမှာပဲဒါကိုဆက်ပြီးတူးပြီးတော့စကားများဖို့အစားအဲ့နေရာရှောင်ပြီးတော့တခြားတနေရာထွက်သွားတာတို့တခြားပစ္စည်းတစ်ခုကိုဆော်ပြလိုက်တာတို့အဲ့ဒါမျိုးတို့ပြအဲ့ဒေါသဆိုတာပြည့်ပြောက်သွားတဲ့ခါမှာရော့သွားတဲ့ခါမှာတခါပြန်လာပြီးအဲ့ကြောင့်တော့ပြန်ပြီးတော့ရှင်းရှင်းလို့ရှိရင်ခုကလိုမလို့ဆိုပဲလုပ်တဲ့နည်းနဲ့ပြန်ရှင်းတော့ပဲနဲ့ကြောက်နေကြောက်အခြေတင်ပြောရဲ့နည်းနဲ့ရှင်းရှင်းနဲ့ပုံစံလေးဖြစ်လာမယ်
ဟုတ်ကဲ့ဆရာတခြားရောနောက်ဘလို့နည်းတွေနဲ့ဒေါသကိုထိန်းချောင်းနေတယ်လေ
နောက်တစ်ခုက assertive လို့ခေါ်ပါတယ်ကိုကမကြည့်ရဘူးမနှိမ့်သက်ဘူးမကြိုက်ဘူးဆိုလို့ရှိရင်လည်း no လို့ပြောနေတဲ့အနေအထားမှရှိရပါတယ်တချို့ကသူ့မှာရှိတဲ့ emotion ကို culturally ပဲဖြစ်ဖြစ်သူ့မိသားစုရဲ့အလေးထားအဖြစ်အနေနဲ့ယူသိထားတဲ့ကလေးတွေရှိတဲ့လူကြီးတွေရှိတယ်အဲ့ဒီတော့အများအားမျိုးသိထားတဲ့ဒလိနဲ့ပေါက်ပွားမကြည့်ပြနေတဲ့ဒုက္ခမျိုးသိထင်းတယ်လို့မရနိုင်တဲ့အမိခါကျုံလာပြီးဆိုရင်ပြုံးဆိုပြီးတော့ပေါက်ကွဲသွားတာပါအဲ့တော့ကတကယ်လို့ကိုယ်ကမကြည့်နိုင်ဘူးဆိုလို့ရှိရင်မကြည့်လက်တဲ့အကြောင်းကိုသဘောမတူဘူးဆိုလည်းမသဘောမတူရဲ့ဆိုတဲ့အကြောင်းကိုကြည်ကြည်လေးလေးပြန်ပြောနိုင်တဲ့အလေးချက်ရအောင်ပြုဖော်ပြတာကိုကျွန်တော်တို့ assertiveness skill လို့ခေါ်တာအဲ့ဒါကလည်းမျိုးဆွေချင်းအနေထားတဲ့ professionalism မှာ anger management တင်ပြီးတော့ဒီကျူဖော်လာရှိပါလ
ေ။ဟုတ်ကဲ့ဒီဒေါသကိုထိန်းချောင်းနိုင်ဖို့နောက်ထပ်ရော
နောက်တစ်ခုက cognitive တယ်ပြီလို့ပါ။မိမှရှိတဲ့စိတ်ထဲမှာပေါ်ပေါက်လာတဲ့ cognitive thought ပေါ့။ဒါမျိုးဖြစ်တဲ့ဆိုဒီကူကကိုယ့်ကိုဟလာသဘောပေါက်လိုက်ပြီဆိုရင်ဒါကိုယ့်ဘောကဉာဏ်ရတဲ့ကစိတ်ထဲမှာကိုယ်ထင်တော့ပြီးတော့ကိုယ်ဉာဏ်ရတဲ့သူ့ကိုလက်စားချရမျိုးဆိုပေမဲ့စိတ်က automatically ပေါ်လာတာရှိတယ်။အဲ့ဒါမျိုးကိုကျွန်တော်တက်ချောင်းနဲ့ပုဂ္ဂိုလ်နဲ့ professional နဲ့ psychologist တွေနဲ့တိုင်ပင်ပြီးတော့အဲ့ဒီလိုတွေးထင်နိုင်တဲ့အနေအထားသာတခြားဘလို့မတွေးချင်ရအောင်မလဲပေါ့လေသူကကိုယ်ကိုစော်ကားတာလို့ကိုယ်ကယူဆပြီးမဲ့စော်ကားတယ်မဟုတ်ပဲပြောတဲ့လူကိုယ်ရင်ကိုယ်ကလည်းပဲအပြောမတတ်လို့အနေမတတ်လို့ကိုယ်နဲ့တလေချင်းမတူတော့ပားရင်းလာလဲဖြစ်နိုင်နေဆိုတဲ့ဟာမျိုးကိုယ်ကစိုးလိုက်လို့ရှိတယ်ကိုယ်မှရှိတဲ့ဒေါသကနည်းနည်းကျော့သွားတဲ့အနေအထားရှိအဲ့တော့ဒီစဉ်းစားတဲ့ဥစ္စာကိုပြန်ပြီးတော့ challenge လုပ်ပြီးတော့ပို့ပြီးတော့တင့်တော်တဲ့ဒီကောင်ပြန်ပြောင်းတာပေါ့လေ
ဟုတ်ကဲ့တူးချင်းအပြင်ပေါ့နော်နောက်ဒီမိသားစုအပိုင်းရာကောဘယ်လိုမျိုးဒီဒေါသကိုထင်းချောင်းနိုင်အောင်ပေါ့နော်အထောက်အကူပြုပေးနိုင်လဲ
ကိုယ့်ရဲ့မိသားစုကမှတနားနေပြီးတော့ဘယ်လိုကူညီရမလဲဆိုတော့တိုင်ပင်ပြီးတော့ဆွေးနွေးပြီးတော့ကြံစည်တခုတွေဖြည့်ရှင်းဖို့တို့ပါလေဥပမာကလေးယောက်ဖြစ်တဲ့ဆိုလို့ရှိရင်မိသားစုကနားလေပြီးတော့အเจ้าမှရှိတဲ့ကျောက်အုပ်တို့အเจ้าမှရှိတဲ့ကောင်ဆယ်လာတို့နဲ့တိုင်ပင်ပြီးတော့ဘယ်လိုပြုပြင်ရမလဲပေါ့လေအဲ့ဒီမှာတစ်ခါနောက်တစ်ခုကြတော့လေကိုယ့်ရဲ့ဘာသာတလိနဲ့ဒီကြီးမှုတွေနဲ့ထိမ့်သိမ့်ပြီးတော့ပြန်ပြီးတော့ဒါကိုချင်းချုပ်တယ်မြည်ရှိတာပေါ့ဥပမာဟို meditation ထိုင်တာတို့ဟိုလည်းစိတ်ကိုညင်အောင်လုပ်တာတို့
ဟုတ်ကဲ့ဆရာနောက်တစ်ခုကလူမှုအတိုင်းဝိုင်းနဲ့အစိုးရအနေနဲ့ရော
ဒါငငယ်လေးကပြဿနာကြောင့်ဖြစ်လာနေတယ်ဆိုရင်ငငယ်လေးက family prevention လို့ခေါ်တယ်မူတန်းအကြောင်းပါတယ်ကွာအဲ့ဒီဟာတွေကိုထည့်သွင်းပြီးတော့စဉ်းစားပြီးတော့ထည့်ပြင်ပေးပြီးတော့ချင်းချောင်းပေးဖို့တို့ပါတယ် drug and alcohol ဆိုပြီးတော့ဒီနေ့ရှိရတဲ့ခါကျတော့အရွယ်ရောက်တဲ့ခါမှာကလေးတွေတော်များများလာဆက်ရှိများပြီးတော့ရက်သေးစာစီးတွေပုံဆက်တော့စိတ်တွေထောက်ပြားတာဖြစ်တာ။အဲ့ဒီမှာလည်းအဲ့ drug and alcohol service ဆိုပြီးတော့ဘယ်လိုသွားပြီးဆက်ပယ်ပြီးတော့ဘယ်လိုသူတို့ကူညီမလဲဘယ်လို rehabilitation အဲ့လိုမျိုးလုပ်ကြမလဲ။အရင်းချင်းချင်းနဲ့ကြည့်ပြီးတော့တိုင်တယ်မှသာလေပေါက်ကွဲတဲ့ကိစ္စတွေကိုအဖြစ်နေပါလာအောင်ကျွန်တော်ဆောင်ရွက်ပေါင်းနေ
တယ်။ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဆရာ
။ကိုဝင်းမင်းရဲ့ကျမ်းမာရေးခန္ဓာကိုတောက်ကြနေမနေ့ပိုင်းမှာလည်းတစ်ချိန်ပြန်ပြီးတော့နားဆင်နိုင်ပါလိမ့်ရှင်။
88ခုနှစ်ဒီမိုကရေစီအရေးတော်ပုံကြီးနောက်ပိုင်းစစ်အစိုးရအဆက်ဆက်လူ့အခွင့်အရေးချိုးဖောက်မှုတွေကြောင့်အမေရိကန်ပြည်ထောင်စုကပိတ်ဆို့မှုတွေနဲ့အရေးယူခဲ့ပါတယ်။အခုအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဦးဆောင်တဲ့အရတအစိုးရတက်လာပြီးပြည်ပြင်ပြောင်းလဲမှုတွေနဲ့အတူအထိုက်အလျောက်တိုးတက်မှုရှိလာတဲ့အတွက်အမေရိကန်ကပိတ်ဆို့မှုတွေကိုရုပ်သိမ်းပေးလိုက်ပါပြီ။ဒီလိုရုပ်သိမ်းပေးလိုက်တဲ့အတွက်စားဝတ်နေရေးကျက်တဲ့နေတဲ့အောက်ခြေလူမှုအပေါ်ဘလို့အကျိုးသက်ရောက်မှုတွေရှိလာနိုင်ပါမလဲ။အရင်စစ်အစိုးရခေါင်းဆောင်တွေနဲ့ခရိုနီကြီးတွေပဲအမေရိကန်နဲ့ရောနိုင်ငံတကာနဲ့ပါလွတ်လွတ်လပ်လပ်ကူလူဆက်ဆံပြီးပို့ပြီးအကျိုးရှိသွားမှာပါလားဒီပိတ်ဆို့မှုရုပ်သိမ်းခြင်းရဲ့ရိုက်ခတ်မှုအကျိုးဆက်တွေကိုဒီတစ်ပတ်စနေနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်မှာသုံးသပ်ဆွေးနွေးကြရအောင်ပါတော်တာရှင်တို့အနေနဲ့ပါဝင်ဆွေးနွေးမေးမြန်းကြကြရဲဆိုရင်
email လိပ်စာ burmese@voanews.com ကိုဖြစ်စေ telephone number 1-232-382-5554ကိုဖြစ်စေကြိုတင်ကြောင်းကြားထားနိုင်ကြပါတယ်ရှင်
စနေညတိုက်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြပါလို့ထပ်မံဖိတ်ခေါ်ပါရစေရှင်။အခုမြန်မာအရေးသုံးသပ်ချက်ကိုနားဆင်ကြရပါမယ်။လာမယ့်16ရက်နေ့အိန္ဒိယမှာကျင်းပမယ့် BIMSTEC ဘင်္ဂလားပင်လယ်ဒေသစီးပွားရေးအုပ်စုထိပ်သီးအစည်းအဝေးဟာဒေါက်တာဆန်းစုကြည်တက်ရောက်မှာဖြစ်လို့ထူးခြားသလိုဖြစ်နေပုံရပါတယ်။မြန်မာအစိုးရနဲ့ဒေသဆိုင်ရာအဖွဲ့အစည်းတွေအကြောင်းဥအောင်ခင်ကသုံးသပ်ရေးသားပြီးကိုကျော်ကျော်သိန်းနဲ့အတူတင်ပြထားပါတယ်ရှင်။
လာမယ့်အောက်တိုဘာ16ရက်နေ့မှာကျင်းပမယ့်ဘင်္ဂလားပင်လယ်ကွေ့နိုင်ငံများ BIMSTEC ထိပ်သီးဆွေးနွေးပွဲကိုဒေါက်တာဆန်းစုကြည်တက်ရောက်နိုင်မယ်လို့မျှော်လင့်ကြောင်းအိန္ဒိယဝန်ကြီးချုပ်မိုဒီကလာအိုနိုင်ငံမှာလွန်ခဲ့တဲ့လကတွေ့ဆုံစဉ်ဖိတ်ကြားသွားပါတယ်။ BIMSTEC အစည်းအဝေးဒေါက်ဆုတက်မယ်လို့သမ္မတဦးထင်ကျော်ကလည်းအိန္ဒိယခရီးစဉ်မှာအတီးအလင်းကြေညာထားပြီးဖြစ်ပါတယ်။ဒေါက်ဆုကိုနိုင်ငံခေါင်းဆောင်အဖြစ်အပြည်ပြည်ဆိုင်ရာကအသိအပ္ပပြုကြပါတယ်။အသင့်90အတွင်းပြည်တွင်းပြပထောက်ခံမှုကိုဗမာအစိုးရအပြည့်အဝရတာကိုပြသနေပါတယ်။ဒဏ်ကအရေးယူခံရစဉ်ကဗမာစစ်အစိုးရဟာဒေသဆိုင်ရာအဖွဲ့အစည်းတွေမှာရရနေရာကပါဝင်ခဲ့ရပါတယ်။ဗမာစစ်အစိုးရကလည်းအိန္ဒိယနိုင်ငံတွေရဲ့အသိအပ္ပပြုမှုနဲ့ကူညီမှုကိုရယူဖို့ကြိုးပမ်းပါတယ်။အပေခံဗမာစစ်အစိုးရကိုလက်ခံလိုက်တဲ့အာဆီယံအသင်းဟာအနောက်တိုင်းနဲ့ဆက်ဆံရမှာပြဿနာမျိုးစုံနဲ့ကြုံတွေ့ခဲ့ရပါတယ်။ဗမာအစိုးရကိုယ်စားလှယ်အစည်းအဝေးတက်ခွင့်မရတဲ့အချိန်ခါတွေအများကြီးရှိပါတယ်။2006မှာဗမာဟာအာဆီယံဥက္ကဋ္ဌလုပ်ခွင့်ရပြီမဲ့အစဉ်အတန်းမမီတဲ့အတွက်ရှင်းနေကြတော့မှ2014မှာအလှကျဥက္ကဋ္ဌလုပ်နိုင်ပါလေ
။ဒေါ်ဆန်းစုကြည်ကိုနေအကျဲချုပ်မှာချထားပြီးဒေသဆိုင်ရာအဖွဲ့အစည်းတွေမှာဝန်ဆန့်ဖို့ကြိုးစားတဲ့ဗမာစစ်အစိုးရဟာဝေဖန်ကောက်ကွက်မှုကိုတနည်းမဟုတ်တနည်းကြုံတွေ့ရပါတယ်။စိန်ကောင်းကြောက်ကောင်းရောင်းဝယ်ရမှာစီယူတဲ့ကကန့်လန့်ကန့်လန့်ဆိုသလိုစစ်အစိုးရရဲ့ကိုယ်စားလှယ်ကြောင့်ညီလာခံတရုတ်ပြက်မာကိုအာဆီယံခေါင်းဆောင်တွေစိုးရိမ်ခဲ့ကြပါတယ်။အဲ့ဒီတုန်းကဒေါ်ဆုကိုလွှတ်ပေးပြီးဒီမိုကရေစီပြုပြင်ရေးလုပ်ဖို့ဖိလစ်ပိုင်အမျိုးသမီးသမ္မတဂလိုရီယာအာရိုယိုကထိတ်သီးညီလာခံမှာပြောပူပါတယ်။ညီလာခံတက်ရောက်တဲ့ဗိုလ်ချုပ်မူကြီးတန်းရွှေထိုင်ရမလို့ထားရမလို့နဲ့ကိုယ့်ရုပ်ကာယဖြစ်နေပုံကိုလည်းရုပ်မြင်သံကြားမှာတွေ့နိုင်ပါတယ်။ပြည်တွင်းမှာထင်သလိုလုပ်တဲ့အစိုးရဟာပြည်ပမှာကြက်တရေကင်းမဲ့နေတာကိုညီလာခံတိုင်းမှာတွေ့နိုင်ပါတယ
်။အနောက်ဘက်ဒေသကိုကုန်သွယ်ရေးတိုးချဲ့လို့တဲ့ထိုင်းနဲ့အရှေ့ဘက်ကိုစီးပွားရေးတိုးချဲ့လို့တဲ့အိန္ဒိယတို့ပူးပေါင်းဆောင်ရွက်တဲ့အစီအစဉ်မှာဘင်္ဂလားဒေ့ရှ်နဲ့သတိလင်္ကာပါဝင်လာတဲ့အခါမှာ1998ဇွန်လမှာ BIMSTEC လေးနိုင်ငံစီးပွားရေးအုပ်စုပေါ်ထွက်လာပါတယ်။ဇူလိုင်မှာဗမာစစ်အစိုးရအာဆီယံအသင်းဝင်ဖြစ်လာပြီးဒီဇင်ဘာမှာ၄နိုင်ငံစီးပွားရေးအုပ်စုဝင်ဖြစ်လာပါတယ်။မကြာမီနီပေါနဲ့ဘူတန်ပါဝင်လာတဲ့အတွက် BIMSTEC ကဘင်္ဂလားပင်လယ်ကွေ့ဒေသ9နိုင်ငံအုပ်စုဖြစ်လာပါတယ်။ဒါကိုတံပြန်တဲ့အနေနဲ့1999ဩဂုတ်လမှာတရုတ်ကရှေ့ဆောင်ပြီးဘင်္ဂလားဒေ့ရှ်၊အိန္ဒိယ၊မြန်မာပါဝင်တဲ့ BCIM ၄နိုင်ငံစီးပွားရေးဇင်းကြံကိုတည်ထောင်ပါတယ်။ယူနန်တောင်ပေါ်ဒေသကိုလမ်းဖွင့်ပေးဖို့တရုတ်ကရည်ရွယ်ပြီးအိန္ဒိယကတော့အရှေ့မြောက်ဒေသကိုလမ်းဖွင့်ပေးလိုပါတယ်
။အိန္ဒိယနဲ့ထိုင်းဟာသူတို့အကျိုးစီးပွားမြင့်တင်ဖို့အတွက်ခုနှစ်နိုင်ငံ BIMSTEC စီးပွားရေးအုပ်စုကိုဖွဲ့စည်းပေမယ့်မြန်မာ၊ဘင်္ဂလားဒေ့ရှ်၊သီရိလင်္ကာ၊နီပေါ်နဲ့ဘူတန်နိုင်ငံတွေကတော့အကျိုးခံစားနိုင်လိမ့်မယ်ဆိုတဲ့မျှော်လင့်ချက်နဲ့ဝင်ရောက်လာကြတာဖြစ်ပါတယ်။ BIMSTEC စီးပွားရေးအုပ်စုဟာဆူနီဘွဲ့နိုင်ငံတွေကိုစီမံကိန်းအကောင့်ထဲပေါ်ဖို့တိုက်တွန်းတာလောက်ပဲလုပ်နိုင်ပါတယ်။ငွေကြေးထောက်ပံ့တဲ့အဖွဲ့အစည်းမဟုတ်တဲ့အတွက်အုပ်စုဝင်နိုင်ငံတွေကိုဩဇာလွှမ်းမိုးနိုင်တဲ့အခြေအနေမရှိပါဘူး။ဒါကြောင့်တီထောင်တာအနည်း20နီးပါးရှိပေမဲ့တိုးတက်မှုမှာအလွန်နှေးကွေးနေတာကိုတွေ့ရပါတယ်။ဖွဲ့စည်းပြီး18နှစ်ကြာတော့မှ BIMSTEC ရုံးချုပ်ကိုဒါကာမြို့တော်မှာဖွင့်လှစ်နိုင်ပါတယ်။အိန္ဒိယဥဆောင်တဲ့အုပ်စုဖြစ်လို့လာမယ်ကြာမယ်မူဝါဒကျင့်သုံးသလိုဖြစ်နေပါတယ်
။အိန္ဒိယဥဆောင်တဲ့ BIMSTEC ခုနှစ်နိုင်ငံစီးပွားရေးအုပ်စုမှရောတရုတ်ဥဆောင်တဲ့၄နိုင်ငံ BCIM စီးပွားရေးဇင်းကြံမှရောပါဝင်နေသူ၂ဦးဟာဘင်္ဂလားဒေ့ရှ်နဲ့မြန်မာဖြစ်ပါတယ်။တရုတ်မှာလူဦးရေတန်း1300ကျော်ရှိပြီးအိန္ဒိယမှာတန်း1200ကျော်ရှိပါတယ်။ဘင်္ဂလားဒေ့ရှ်မှာလူဦးရေတန်း160မြန်မာမှာ52တန်းရှိပါတယ်။တရုတ်နဲ့အိန္ဒိယလက်တွဲပြီးဘင်္ဂလားဒေ့ရှ်မြန်မာနဲ့အတူစီးပွားရေးဇင်းကြံတည်ဆောက်နိုင်ရင်အိန္ဒိယအရှေ့မြောက်ပြည်နယ်တွေနဲ့ယူနန်ပြည်နယ် လမ်းပွင့်ပေါ်မှာဖြစ်လို့ပါဝင်သူအားလုံးအကျိုးခံစားရလိမ့်မယ်လို့မျှော်လင့်နေကြပါတယ်။ဒါပေမဲ့လူဦးရေထူထပ်တဲ့ဒေသနဲ့လမ်းပွင့်သွားရင်မဖွံ့ဖြိုးသေးတဲ့52တန်းနစ်နာနိုင်တာကိုလည်းသတိရှိဖို့ထောက်ပြကြပါတယ်။1985မှာတည်ထောင်တဲ့အာရှတောင်ပိုင်းဒေသအစင်SARRC မှာလည်းမြန်မာဟာလိလာသူအဆင့်ပါဝင်ပါလေပထဝီအနေအထားအရမြန်မာပြည်ဟာအာရှတောင်ပိုင်းဒေသမှာပါဝင်တယ်လို့အရှေ့တောင်အာရှမှာလည်းပါဝင်နေပါလေဒါပေမဲ့တောင်ပိုင်းအာရှအသင်းဟာပါကစ္စတန်အိန္ဒိယပဋိပက္ခကြောင့်တိုးတက်မှုစိတ်သုံးတဲ့အတွက်ဘင်စတက်စီဝါရေးအုပ်စုကိုထပ်မံဖွဲ့စည်းရတာဖြစ်ပါတယ်အိန္ဒိယဦးဆောင်တဲ့အသင်းအဖွဲ့နဲ့စီမံကိန်းတွေရဲ့ထင်ရှားတဲ့အသင်းလက္ခဏာဟာနှောင့်နှေးကြံ့ညာမသေးကြတာဖြစ်လို့ဝင်ကြီးချုပ်မိုဒီနဲ့ဒေါ်စုတို့လက်ထက်မှာဘယ်လိုများပြောင်းလဲလာမလဲဆိုတာကိုတော့စောင့်ကြည့်ဖို့သာရှိပါတော့တယ်ခင်ဗျာ
။ဥအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ကိုတနင်္ဂနွေနေ့မနေ့ပိုင်းမှာပြန်ပြီးနှาศင်နိုင်ပါရဲ့ရှင်။အခုနောက်ဆုံးကြာနေသေးတဲ့တိုင်းရင်းသတင်းလွှာကဏ္ဍကိုနှาศင်ကြရပါတော့မယ်။ထိုင်းမြန်မာနယ်စပ်ဒေသကတိုင်းရင်းသားသတင်းတောက်တွေစူးစီးတင်ဆက်ပေးနေတာဖြစ်ပါရဲ့ရှင်။
ပတ်စဉ်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျဆိုပါရယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအမီပါ BNN ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့စကိုင်းပြည်နယ်မောင်းနှုံးနယ်ရေတိတောင်မြို့နယ်ကနေကြားဆောင်စခန်းတွေကိုတိုက်ခိုက်သွားတဲ့အကြမ်းဖက်သမားတွေကိုမြမတက်မလို့ကနေလိုက်လံရှင်းလင်းခဲ့ပြီးတိုက်ပွဲတွေဖြစ်ပွားနေပါတယ်။မြမတက်မလို့ကနေထိုးစစ်ဆင်လာနေတဲ့အပေါ် KO ကချင်လွတ်လပ်ရေးအဖွဲ့အနေနဲ့နေရအနှံ့ခံစစ်ပြုလုပ်သွားမယ်လို့ပြောဆိုခဲ့တယ်ဆိုတာနဲ့စကိုင်းပြည်နယ်မှာရခိုင်နိုင်ငံရေးပါတီအသစ်တရတီထောင်သွားမယ်အခြေအနေအကြောင်းတွေကိုကြားကြားရမှာပါရှင်။
ကျမကနူပန်ပါသတင်းတွေကိုစိုင်းမင်းနဲ့အတူတင်ဆက်သွားမှာပါရခိုင်ပြည်နယ်မောင်တုံးမြို့နယ်ကြီးကန်းပြင်ဌာနချုပ်ငခုရစခန်းနဲ့ရသေးတောင်မြို့နယ်ကိုးတန်ကောက်နေကြားဆောင်စခန်းတွေကိုဒီလ9ရက်နေ့မှာတပြိုင်တည်းအကြမ်းဖက်တိုက်ခတ်ခံရတဲ့အတွက်ရဲတပ်ဖွဲ့ဝင်9ဦးသေဆုံးပြီးလက်နက်50ကျော်နဲ့ကြီးစံ1000နီးပါးဆုံးရှုံးသွားတယ်လို့ရဲတပ်ဖွဲ့ဝင်တွေကပြောပါတယ်အခုအခါနယ်စပ်တလျှောက်မှာလုံခြုံရေးအင်အားတိုးမြင့်ထားသလိုစစ်ဘက်ဆိုင်ရာအစ်စ်မြင့်တာဝန်ရှိသူတွေမောင်တုံးမြို့ကိုရောက်ရှိလာပြီးအခြေအနေကိုအနိကက်စောင့်ကြပ်နေပေမဲ့နေရအများအပြားမှာပစ်ခတ်မှုတွေရှိနေလို့လုံခြုံမှုမရှိတဲ့အတွက်ဒေသခံရခိုင်တိုင်းရင်းသားတွေကကြေးရွာတွေကိုစွန့်ခွာနေကြရပါတယ်အလားတူမောင်တုံးမြို့နယ်မှာရှိတဲ့စာသင်ကျောင်းတွေကိုလည်းအကန့်အသတ်မရှိပိတ်ထားလိုက်တဲ့အတွက်ဆရာဆရာမတွေနေရပြန်သွားကြသလိုပညာရေးဝန်ထမ်း80ကျော်လည်းအခုချိန်ထိပိတ်မိနေတယ်လို့သိရပါတယ်ပြည်ထောင်စုပြန်ကြားရေးဝန်ကြီးဒေါက်တာဖေမြင့်ဦးဆောင်တဲ့အဖွဲ့ကလည်းစစ်တွေမျိုးကိုရောက်ရှိလာပြီးအခြေအနေတွေကိုရှင်းလင်းဆွေးနွေးမှုတွေပြုလုပ်နေပါတယ
်ကချင်ပြည်နယ်မှာမြန်မာအစိုးရတပ်မတော်က KIA ပေါ်ထိုးစစ်ဆင်နွှဲတဲ့ပေါ်မှာကချင်လူ့လက်ရေးတပ်မတော်ဖွဲ့အနေနဲ့နေရာအနှံ့ခံစစ်ပြုလုပ်သွားမယ်လို့ပြောဆိုလိုက်ပါတယ်အစိုးရတပ်မတော်ဟာအောက်တိုဘာလ17ရက်နေ့ထိ KIA ရဲ့ Inkram Bomb နဲ့ Line Phone Bomb စခန်းကိုကျက်လျင်နစီနဲ့တုံးကျင်ပစ်ခတ်တိုက်ခိုက်နေဆဲဖြစ်တယ်လို့စစ်မြေပြင်တိုက်ပွဲတွေလည်းဖြစ်ပွားနေဆဲလို့ KIA တတိယနဲ့ပြန်ကြားရေးဌာနတုပုံမှုကြီးနော်ပူကပြောပါတယ် KIA အနေနဲ့ပြည်တွင်းစစ်ပြဿနာကိုနိုင်ငံရေးနည်းလမ်းနဲ့ဖြေရှင်းဖို့ကြိုးစားနေချိန်မှာမြန်မာတပ်မတော်ဘက်ကစစ်ရေးနဲ့သာဖြေရှင်းနေတဲ့အတွက်နောက်ဆက်တွဲဆူချိုးဟာလည်းအစိုးရမှသာရှိတယ်လို့အောက်တိုဘာလ10ရက်နေ့က KIA ကနေတတိယထုတ်ပြန်လိုက်ပါတယ်တမ်တော်နေနဲ့ကတော့ KIO အပေါ်ထိုးစစ်စင်တာမဟုတ်ဘဲနေမည်ရှင်းလင်းရေးလှုပ်ဆောင်တာဖြစ်တယ်လို့ထုတ်ပြန်ထားပါတယ်တမ်တော်ထိုးစစ်စင်ရက်တန့်ရက်အတွက်ပြည်တွင်းပြည်ပရောက်ကချင်မျိုးသားတွေနဲ့ပြည်သူတွေကလည်းဆန္ဒပြတောင်းဆိုမှုတွေပြုလုပ်ခဲ့ကြပါတယ်
ကချင်ပြည်နယ်ပောင်ဝါမြို့မှာကချင်အထုဒေသတဲ့ပြည်သူစစ်တင်တန်းချောင်းကရန်ပောက်ကွဲမှုဖြစ်ပွားခဲ့ပြီးထိခိုက်ဒေဆုံးဒဏ်ရာရသူတွေအတွက်သက်ဆိုင်ရာတာဝန်ရှိသူတွေကနေတစုံတရာအရေးယူဆောင်ရွက်ပေးတာမရှိဘူးလို့ဒေသခံတွေကပြောပါတယ်ပြီးခဲ့တဲ့ဖေဖော်ဝါရီလ22ရက်နေ့ကတင်တန်းချောင်းအတွက်ပောင်ဝါမြို့အမှတ်1ရပ်ကွက်တရုတ်အမျိုးသားဦးကြည်စိုးနေအိမ်မှာထားရှိတဲ့မိုင်းပောက်ကွဲရာမှာအသက်14အရွယ်မလူလူအောင်အသက်ဆုံးရှုံးခဲ့ရပြီးမောင်နော်ဆန့်အသက်16နှစ် နဲ့ညီမဖြစ်သူမကြီးကြီးတောင်တို့ကဒဏ်ရာပြင်းထန်စွာရရှိခဲ့တဲ့ဖြစ်စဉ်မှာတရားမျှတစွာဖြေရှင်းပေးဖို့သက်ဆိုင်ရာကိုနှစ်ကြိမ်တိုင်တောင်းဆိုခဲ့ပေမဲ့ဒီကနေ့အချိန်ထိအရေးယူဆောင်ရွက်ပေးခြင်းမရှိဘူးလို့မိခင်ဖြစ်သူဒေါ်လူပန်ကပြောပါတယ်ဒဏ်ရာရသူနှစ်ဦးအတွက်ဆေးဝါးကုသစေတိန့်တရာကျော်ကုန်ကျခဲ့ရသလိုအခုချိန်ထိဆေးကုသမှုခံနေရဆဲအခြေအနေတွေကြောင့်တရားမျှတစွာစစ်ဆေးပြီးအရေးယူပေးဖို့အတွက်ကချင်ပြည်နယ်အစိုးရဌာနဆိုင်ရာတွေနဲ့ဥစခုံတင်ရင်အထူးဒေသတစ်တို့ကိုအတနာခံစာပေးပို့ထားတယ်လို့ကံရကန်ရှင်တွေကပြောပါတယ်
တိုင်းဒါလည်းနဲ့ကင်တော်လန်ရဲ့အဖွဲ့တွေပေါ်မြန်မာတပ်မတော်ကခုရက်ပိုင်းတွင်အင်အားအလုံးကြီးနဲ့ထိုးစစ်ဆင်နေမှုဟာ21ရာစုပြည်လုံးညီလာခံဦးတည်ချက်ကိုထိခိုက်ပျက်ပြားစေတယ်လို့ချင်းဒီမိုကရေစီအဖွဲ့ချုပ် CLD ပါတီကပြောဆိုလိုက်ပါတယ်စတေမလာစံပိုင်းကစပြီးမြန်မာတပ်မတော်နဲ့တိုင်းရင်းတိုင်းလက်နက်ကင်တပ်ဖွဲ့တွေဖြစ်တဲ့ဒုတက်တော်ပုဒ္ဒဘာသာကရင်မျိုးတပ်တပ်မတော် DKBA ကချင်လူမျိုးရေးတပ်မတော် KIA KIONCA လက်မှတ်ရေးထိုးထားတဲ့ရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီ RCSS SSA နဲ့လည်းပြီးခဲ့ရက်ပိုင်းကတိုက်ပွဲဖြစ်ပွားခဲ့ပါတယ်။မြန်မာအစိုးရတပ်မတော်အနေနဲ့တိုင်းရင်းသားဒေသတချို့ကိုလေကြောင်းပစ်ကူတွေအပါအဝင်အင်အားလုံးကြီးနဲ့ထိုးစစ်ဆင်တိုက်ခိုက်နေတာဟာပြည်ထောင်စုငင်းချမ်းညီလာခံ21ရာစုပြည်လုံးအောင်မြင်စွာဆက်လက်ကျင်းပနိုင်ဖို့ညီလာခံရဲ့ဥတီချက်ကိုထိခိုက်ပျက်ပြားစေပြီးယုံကြည်မှုကင်းမဲ့စေတယ်လို့အောက်တိုဘာ10ရက်နေ့မှာထုတ်ပြန်တဲ့ချင်းပါတီရဲ့ကြေညာချက်မှာဖော်ပြထားပါတယ်။
ကရင်ပြည်နယ်မြန်ကလေးတန်လေးထောင်ဘီလက်မြေစက်ရုံမှာလက်ရှိလဲပတ်နေတဲ့ gas အစားဈေးနှုန်းသက်သာတဲ့ကြောင်မီသွေးလောင်စာနဲ့အစားထိုးပြန်တဲ့အသုံးပြုမှာကိုအနီးနားမှာနေထိုင်နေတဲ့ဒေသခံတွေကလက်မခံနိုင်လို့အော်တိုဘာလ၈ရက်နေ့မှာဒေသခံများကသတင်းစာရှင်းလင်းပွဲပြုလုပ်ရင်းကန့်ကွက်လိုက်ပါတယ်ဘီလက်မြေစက်ရုံလဲပတ်ရမှာဆိုးကျိုးများစွာရှိတဲ့ကြောင်မီသွေးလောင်စာကိုလက်မခံနိုင်လို့အခုလိုကန့်ကွက်ရတာလို့လာကာကြီးရွာအုပ်ချုပ်ရေးမှူးစောကျော်ဝင်းကပြောပါတယ်ဒီစီမံကိန်းနဲ့ပတ်သက်ပြီးပြည်သူတွေကကန့်ကွက်ရင်ခွင့်ပြုမပေးနိုင်ဘူးလို့ပြည်သူလူတော်ကိုယ်စားလှယ်နန်းတန်တန်လွင်ကလည်းပြောပါတယ်အဲ့ဒီမြန်ကလေးဘီလက်မြေစက်ရုံဟာမြမစီပွားရေးကော်ပိုရေးရှင်း MEC က1996ခုနှစ်မှာစတင်တည်ထောင်ပြီးစီမံကိန်းစတင်တဲ့အချိန်မှာကြီးရွာ၄ရွာပျောက်ရွှေ့ခံရပြီးလယ်ဧက1000ကျော်သိမ်းဆည်းခံခဲ့ရပါတယ်
အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ ရခိုင်မျိုးသားပါတီ ANP ကနေထုတ်ပယ်ခံထားရတဲ့နိုင်ငံရေးသမားတွေဦးဆောင်ပြီးရခိုင်ပြည်နယ်ကြောက်တော်မြို့မှာဒီလဒုတိယအဖက်ကပြုလုပ်ခဲ့တဲ့ရခိုင်ပြည်နိုင်ငံရေးကိုပြန်လည်သုံးသပ်ချက်အစည်းအဝေးကနေရခိုင်မျိုးသားပါတီ ANP ALD အမည်နဲ့ပါတီအသစ်တစ်ရပ်ကိုတည်ထောင်ဖို့ဆုံးဖြတ်ခဲ့ကြပါတယ်ဒီအခြေအနေကိုတော့မောင်အေးကနေအခုလိုစူးစီးတင်ဆက်ထားပါတယ်
အခုလိုရခိုင်နိုင်ငံရဲ့ပါတီသားတခုတေထောက်ဖို့ဖြစ်လာရတဲ့အခြေအနေကိုအစည်းအဝေးပြောခွင့်ရပုဂ္ဂိုလ်တဦးဖြစ်တဲ့ဦးဇော်ဝင်းကအခုလိုပြောပါတယ
်။လက်ရှိပါတီမှာဒီကြားမဆုံးမှုတွေအာနာချင်းဆယ်မှုတွေထုတ်ထုတ်တဲ့လုပ်မှုတွေရောင်းရရဲ့အကျိုးစီးပွားတွေကိုကြိုကွေးတက်ကြည့်တဲ့အရာတွေအဲ့လိုမျိုးအများကြီးအများကြီးရှိနေလေ။ဒီထက်အမျိုးသားပေါ်အကျိုးစီးပွားကိုချီးကျူးပြီးတော့ကျွန်တော်တို့နောက်ပါတီတခုဝင်ရှင်နဲ့နိုင်ငံရဲ့အခွင့်အရေးတခုထူထောင်မှုအတွက်တော့မယ်ဆိုပြီးတော့ကျွန်တော်
အဲ့ဒီအစည်းအဝေးကိုရခိုင်ပြည်နယ်ကမြို့နယ်အလိုက်ကိုစလေတွေနဲ့စိတ်ဝင်စားသူတွေတက်ရောက်ခဲ့ကြပြီးအော်တိုဘာလ၈ရက်ကနေ900နှစ်တိနှစ်ရက်တာကျင်းပခဲ့ကြတာပါရခိုင်ပြည်သူတွေကမှနောက်ထပ်ရခိုင်နိုင်ငံရဲ့ပါတီသားတခုပေါ်လာမယ်ဆိုတဲ့သတင်းတွေထွက်ပေါ်လာပြီးတဲ့နောက်အမြင်မတူပြောဆိုဝေဖန်မှုတွေအမျိုးမျိုးရှိနေရတဲ့အပေါ်မှာလည်းဥဇော်ဝင်းကအခုလိုပြောပါတယ
်တခုလေးဆိုတာအနာကျေစင်းနဲ့ပြည်ရဲ့အလုံးမလုံးကိုအဲ့ဒါကြောင့်ကျွန်တော်တို့ကပါတီတခုရှိနေအများကြီးကြံစားအလုံးလုံးလုပ်ရတယ်လေ
နောက်ထပ်ရခိုင်နိုင်ငံရဲ့ပါတီသားတခုထွက်ပေါ်လာမယ်ဆိုတဲ့အပေါ်မှာရခိုင်မျိုးသားပါတီ ANP ဥက္ကဋ္ဌဒေါက်တာအေးမောင်ကအခုလိုပြောပါတယ
်ပါတီအခက်တွေပေါ်တော့လေလူလူထုခံမှုမရလို့ရှိရင်ပါတီသူကအကန့်ရှိပါဘူးပါတီဆိုဒီမိုကရေစီခင်မှာပါတီတခုပေါ်ထွန်းတာဟာဒီကတိပါ
လာရှိရခိုင်မျိုးသားပါတီ ANP ကိုရခိုင်ဒီမိုကရေစီအဖွဲ့ချုပ် ALD နဲ့ရခိုင်တိုင်းရင်းသားမျိုးဖွံ့ဖြိုးတိုးတက်ရေးပါတီ RNDP ကို2014ခုနှစ်ကပေါင်းစပ်ဖွဲ့စည်းခဲ့တာဖြစ်ပြီးပါတီတွင်းသဘောထားကွေးလွှဲမှုတွေကြောင့် ALD ဘက်ကဘဟုအလုံးမှုဆောင်ဖွင့်ဝံအများစုကိုပါတီကထုတ်ပေခဲ့ပါတယ်။ ANP ပါတီဟာ2015ရွေးကောက်ပွဲမှာပြည်နယ်လွှတ်တော်ကိုယ်စားလှယ်23နေရာရရှိထားပြီးအမျိုးသားလက်တော်နဲ့ပြည်သူ့လွှတ်တော်မှာလည်း20နေရာတိရွေးချယ်ခံထားရတဲ့ရခိုင်ပြည်နယ်မှာအားအကြီးဆုံးရခိုင်နိုင်ငံရဲ့ပါတီတစ်ခုဖြစ်ပါတယ်။
ဆက်ပြီးတော့တနိုင်ငံလုံးအဖြစ်ခက်ရစေးစာချုပ်လက်မှတ်ရေးထိုးထားတဲ့တောင်ပိုင်းရှမ်းပြည်တပ်မတော် RCSS SSA နဲ့မြန်မာအစိုးရတပ်မတော်ဟာဒီလဇန်ပိုင်းမှာတိုက်ပွဲဖြစ်ပွားခဲ့ပြီးစစ်ရေးတင်းမာနေတဲ့အခြေအနေမှာရှိနေပါတယ်။တပ်မတော်ဘက်ကလည်း NC ရဲ့ပြည့်ရက်စာချုပ်ကိုထိုးဖောက်နေတယ်လို့ RCSS SSA ကပြောဆိုခဲ့ပါတယ်။ RCSS ရဲ့ပြောရေးဆိုခွင့်ရှိသူဒုတိယဗိုလ်မှူးကြီးဆိုင်ငွန်းကိုဆိုင်ငွန်းကလည်းဆက်သွယ်မေးမြန်းချက်တွေကိုကြားကြားရမှာပါရှင်။
NCA လက်မှတ်ရေးထိုးပြီးသား RCSS SSA အဖွဲ့အနေနဲ့အောက်တိုဘာလ3ပိုင်းကရှမ်းပြည်တောင်ပိုင်းလွယ်လျံခရိုင်မွန်းကူမြို့နယ်ထဲမှာဆွေရတပ်မတော်တို့တိုက်ပွဲဖြစ်ပွားခဲ့တယ်လို့သိရပါတယ်။ဒီအပေါ်မှာဘယ်လိုမြင်မိလဲခင်ဗျာ
NCA ထဲမှာပါတာရှိတယ်။အောက်ခြေမှာဖြစ်နေတဲ့ပြဿနာတွေကိုကျွန်တော်တို့အင်အားသုံးမဖြေရှင်းပဲရင်းနဲ့ညီနဲ့ဖြေရှင်းရမယ်ဆိုတဲ့ကိစ္စပါတယ်။အခုကဒီကိစ္စကိုလည်းတို့မလုပ်ဘူးစိတ်အင်အားအလုံးအရင်းနဲ့ကျွန်တော်တို့ကိုထိုးစစ်ဆင်တယ်ကျွန်တော်တို့ရဲ့ပြန်လည်ထူထောင်ရေးစခန်းကိုဝင်စီးတယ်ဆိုတာ NCO လည်းချိုးဖောက်တယ်ကျွန်တော်တို့လက်ဖက်ကျမ်းရရှိတဲ့ bilateral agreement ပေါ့နော်အဲ့ဒါကိုလည်းချိုးဖောက်ရရောက်တယ်လို့ကျွန်တော်မြင်ပါတယ
်အဲ့လိုဆိုတော့ပုံမီတို့အပြစ်ရတာဒီနေ့ပြည့်ပြီအပြစ်မရတေးတဲ့အဖွဲ့နဲ့ရှင်ရင်ဘယ်လိုပြောမလဲ
ခုနပြောတဲ့မထိုးတဲ့အဖွဲ့ကိုလည်းထိုးစစ်ဆင်တယ်ကျွန်တော်ထိုးပြီးတဲ့အဖွဲ့ကိုလည်းထိုးစစ်ဆင်တယ်ဆိုတော့ NC အပေါ်မှာယုံကြည်နေတာပေါ့
ဒီတော့ပုံမှုတို့ဆစ်ဆက်ပါဆက်လုပ်သွားမယ်လို့ရည်မှန်းထားပါတယ
်။ပြစ်ခတ်တိုက်ခိုက်မှုရစဲရေးဆိုင်ရာပူးပေးစောင့်ကြည့်ရေးကော်မတီဆိုတော့ဖွဲ့စည်းတာရှိပါတယ်ပြည်내အဆင့်မှာရောပြည်ထောင်စုအဆင့်မှာရောကျွန်တော်တို့စာရေးပြီးတော့ဒီကိစ္စကိုအလင်းအမြန်ဖြေရှင်းပေးပါရန်ဆိုတဲ့သဘောပြုနေကျွန်တော်တို့တောင်းဆိုထားတာရှိပါတယ်။အခုရဒီကိစ္စကိုကျွန်တော်တို့မဖြေရှင်းနိုင်ဘူးဆိုရင်အမိုက်ကစပြတ်တက်မီလောင်ရရောက်မယ်။သူကနေပြီးတော့ဖော်ဆောင်နေတဲ့ရင်းချမ်းရေးလုပ်ငန်းစဉ်တွေကိုလည်းထိခိုက်စေနိုင်တယ်
အဟုတ်ကဲ့ပြည်သူတွေအတွက်စစ်မှန်တဲ့ငင်းချမ်းရဖို့ရပယ်လို့လှုပ်တင်ပါတယ်လေခင်ဗျာ
တက်မတော်ဘက်ကနေပြီးတော့ဒီငင်းချမ်းရကိုတကယ်စစ်မှန်တဲ့စေတနာနဲ့ခေါ်ဆောင်ကျင်တယ်ဆိုရင်တော့ဒီကျွန်တော်တို့လက်မှတ်ရေးထိုးထားတဲ့အဖွဲ့တွေကိုရောဟိုလက်မှတ်မရေးထိုးထားတဲ့အဖွဲ့တွေကိုရောထိုးစစ်ဆင်နေတဲ့ကိစ္စတွေကိုရပ်တန့်ပေးပါ
အခုသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
ရခိုင်ပြည်နယ်မောင်တောနယ်ရသိတောင်မြို့နယ်ကနေကြားဆောင်စခန်းတွေကိုတိုက်ခိုက်သွားတဲ့အကြမ်းဖက်သမားတွေကိုမြန်မာတပ်မတော်ကနေလိုက်လံရှင်းလင်းရမှာတိုက်ပွဲတွေဖြစ်ပွားနေပါတယ်။ကချင်ပြည်နယ်မှာမြန်မာအစိုးရတပ်မတော်ကနေထိုးစစ်ကြီးပြင်းထန်စွာဆင်နွှဲနေတဲ့အပေါ်မှာ KIO ကချင်လွတ်လပ်ရေးအဖွဲ့အနေနဲ့နေရန်အနှံ့ခံစစ်ပြုလုပ်သွားမှာဖြစ်ပါတယ်ရှင်
။တရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီနာ
။တိုင်းရင်းသတင်းလွှာကိုမနေ့ဖန်တောက်ကြနေမနေ့ပိုင်းမှာတစ်ချိန်ပြန်ပြီးနားဆင်နိုင်ကြပါရရှင်။ကြာသာပတိနေ့ညပိုင်းအစီအစဉ်တွေမကြခင်အဆုံးသတ်ပါတော့မယ်ရှင်။အစီအစဉ်ဆုံးသတ်ခင်မှာသတင်းအချင်းချုပ်ကိုကိုအောင်အောင်ကတလှည့်ကြီးညာပေးပါအောင်မယ်ရှင်။
ကမ္ဘာနံသက်အရှိကြဆုံးအုပ်ချုပ်မင်းလုပ်ခဲ့တဲ့ထိုင်းပြည်ရင်ဘူမီဘောအဒူယာဒက်ဒီကနေ့မှာကန်တော်ကုံသွားပြီဖြစ်ကြောင်းထိုင်းပြည်နံတော်ကပြောပါရယ်ဘရင်မင်းမြဲရဲ့ကျမကြီးအခြေအနေဆိုးရွားနေတာကြားပြီးဖြစ်ပြီးသူ့ရဲ့နောက်ဆုံးအခြေအနေကိုဒီဘန်ကောက်ကဆေးရုံမှာကုံလွန်ခဲ့တာပါသက်တော်88နှစ်ရှိပြီဖြစ်တဲ့ထိုင်းပြည်ဘူမီဘောဟာသွေးပေါင်ကျနေပြီးတော့သူ့ရဲ့ကြောက်ကက်နဲ့အသည်းဟာပုံမှန်အလုံးမလုံးနိုင်တော့ကြောင်းအသက်ရှူထောက်ကူဆက်သုံးနေရတဲ့အကြောင်းထိုင်းတော်ဝင်မိသားစုကပေါ်တူဟူနေတွေကကြေညာချက်ထုတ်ပြန်ပြီးကြတဲ့ကဒီထိုင်းပြည်သူတွေဟာဘရင်မင်းမြတ်အတွက်စိုးရင်ပူပန်ခဲ့ကြတာပါ2016ခုနှစ်အတွက်စာပေဆိုင်ရာနိုဘယ်ဆုကိုကန်နဝင်ဂီတပညာရှင်ဘော့ဒိုင်လန်ချီးမြှင့်ခံရပါတယ်သူဟာပထမဆုံးနိုဘယ်ဆုရရှိတဲ့သချင်းရေးဆရာလည်းဖြစ်ပါတယ်အမေရိကန်ရဲ့ကြီးမားလွန်းတဲ့ဒီသချင်းရေးဖွဲ့မှုအစဉ်လာထဲမှာကြ བྱ ဆန်းဆန်းဖော်ပြချက်အစ်စ်တွေစမ်းသစ်ဖန်တီးခဲ့တဲ့အတွက်အသက်85နှစ်အရွယ်ဒိုင်လန်ကိုစာပေဆိုင်ရာနိုဘယ်ဆုချီးမြှင့်လိုက်တာလို့ Swedish Academy ကပြောပါတယ်2014ခုနှစ်ကဘိုကိုဟာရမ်စစ်သွေးကြွတွေရဲ့ပြန်ပြီးဆွဲဖက်စီခေါ်ဆောင်သွားတာကိုခံရတဲ့အကြောင်းသူမိန်းကလေးငယ်တဲကဒီ21ဦးကိုပြန်လည်လွတ်မြောက်လာတယ်လို့နိုင်ဂျီးရီးယားအနာဘိုင်းတွေကပြောပါတယ်နိုင်ဂျီးရီးယားသမ္မတရဲ့ဒီမိုဟာမဒူဘူဟာရီရဲ့ပြောခွင့်ရက Twitter စာမျက်နှာမှာရေးသားဖော်ပြထားပါတယ်။နိုင်ငံတကာချက်ချင်းဤအဖွဲ့နဲ့ Swiss အစိုးရရဲ့ညှိနှိုင်းဆောင်ရွက်ပေးမှုအရာဒီအစိုးရနဲ့ဘူဂူဟာရန်အဖွဲ့တို့တွဲဆုံဆွေးနွေးခဲ့ကြရတဲ့ဒီရလဲ့အနေနဲ့အခုလိုပြန်လည်လွတ်မြောက်လာတာဖြစ်တယ်လို့သူကပြောပါတယ်။ကြံနေသေးတဲ့ထိန်းသိမ်းကမင်းကလေးငယ်တွေလွတ်မြောက်ရေးအတွက်ဆက်ပြီးတော့ကြိုးပမ်းသွားမှဖြစ်ပြီးတော့ဒီဖန်ဆီးခံရတဲ့မင်းကလေးငယ်တွေရဲ့အမိစင်းကိုလည်းမကြမီထုတ်ပြန်သွားမယ်လို့သူကပြောပါတယ်ခင်ဗျာ။
ကြာသပတေးနေ့ညနောက်ဆုံးရထားတဲ့သတင်းအကျဉ်းချုပ်ကိုကိုအောင်အောင်ကြီးညာပေးသွားတာပါ။ဒီညစီစဉ်ထုတ်လွှင့်ရေးမှုကရှားဖောင်ဖြစ်ပြီးအတန်ဖတ်အင်ဂျင်နီယာကတော့ Citrix Franklin ဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကို VOE မြန်မာပိုင်းအင်တာနက်စာမျက်နှာ bamis.voenews.com မှာလည်းပြန်ပြီးနားဆင်နိုင်ပါတယ်။တောက်ကြနေ့မနေ့ပိုင်းအစီအစဉ်တွေကိုတော့လိုင်းဒိုမီတာ3240 49တို့ကနေတိုက်ရိုက်ဖန်ယူနားဆင်နိုင်ပါတယ်။ VOE ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်။ကျွန်မခွန်ညိုပါ။
This program has come to you from the Voice of America, Washington.